ကဲဒီနေ့မိမိတို့ရဲ့ပြုတဲ့ကုသိုလ်ရဲ့အဖို့ပါကားကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းကိုအမြတ်တမ်းပေးဝေမယ်။မိမိတို့တွေလည်းပဲနိဗ္ဗာန်ရည်မှန်းပြီးတော့ရည်စက်ချမှုပြုလုပ်မယ်ပေါ့။အဲ့တော့အမြတ်တမ်းပေးဝေမှုရည်စက်ချမှုမပြုလုပ်မီမှာအနုမောဒနာတရားဟောကြားပေးပါမယ်။ယနေ့သာသနာတော်နှစ်2550ပြည့်နှစ်ကောဇာတက်ကလေး1368ခုနှစ်ဝါကောင်လာဇန်၄ရက်ခရစ်နှစ်2006ခုနှစ်ဇူလိုင်လ28ရက်တောက်ကြနေ့မှာစကိုင်းတောင်မြို့မြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ငန်းများကမန္တလေးတိုင်းမရပူရာမြို့နယ်ရှမ်းကလေးကျွန်းရွာမှာနေထိုင်ကြတဲ့ဦးအောင်ကျိုင်တော်ပြုတ်မိသားစုဖြစ်ပါတယ်မိမိတို့ပြုလုပ်တဲ့ကုသိုလ်ကောင်းမှုနဲ့အကြောင်းခံတာကတော့တိုင်းဖြစ်ကြတယ်။ကိုကျော်ဟေးကိုအောင်သူကိုနေမျိုးသူမျိုးပေါင်းသား၃ယောက်တို့အားတင်ကန်းတပိတ်ပရိက္ခရာတန်စာဆင်ပြီးတော့ရှင်သာမဏေပြုပေးခြင်းပပိစမင်္ဂလာနဲ့ယဟန်ခံပေးခြင်းဥပတံပရကံဆောင်မင်္ဂလာဒီမင်္ဂလာနှစ်ရက်ကိုအဓိကအားဖြင့်ပြုလုပ်ကြခြင်းဖြစ်တယ်ပေါ့။အဲ့တော့မိမိတို့ယဟန်ကမင်္ဂလာရှင်ပြုခြင်းမင်္ဂလာကိုကြောင်းပြုပြီးတော့ညစက်ကြကြောင်းတိုက်တန်ဃာတော်ပါတ္တယ80ကျော်တို့အာယုံခါမှာအာယုံစွမ်းများဆက်ကပ်ကြခြင်းနေ့လေခါမှာမွန်မြတ်သောဖဲဝဲဘောဇင်များဆက်ကပ်ကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုနာယကဆရာတော်နဲ့နုနာယကဆရာတော်တို့အားတပါးတပါးလင်နဝဗမာဝုထုမြေ3000ကျက်စီလှူဒန်းခြင်းကျန်တဲ့ပိန်ဝင်ယဟန်တော်34ပါးတို့အနဝကမ္မတဘာတဘာလင်1000ကျက်စီလူဒန်းခြင်းဓမ္မပူဇာဖြင့်နဝကမ္မ1000ကျက်လူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတွေကိုပြုလုပ်ကြတယ်။ထိမ့်မှန်ထားတဲ့အပရိသတ်ပေါင်းသူတော်ကောင်းတို့အားလည်းပဲတရားဖြူဖွေကျွေးမွေးအခမ်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုလည်းပဲဆက်လက်ပြီးတော့ပြုလုပ်ကြတယ်။နောက်ပြီးတော့ကျွာနေလိုက်လာကြတဲ့ဆွေမျိုးမိတ်တင်ကအပေါင်းနေရာလည်းပဲကုသိုလ်ကောင်းမှုပြုပတ်အနေနဲ့ဝိုင်းဝန်းပြီးတော့ဓမ္မပူဇာဖြစ်နေစုပေါင်းလှူဒန်းကြတာက2500ကျက်လှူဒန်းခြင်းဆိုတဲ့ကုသိုလ်တွေကိုစုပေါင်းပြီးတော့ဝိုင်းဝန်းပြုကြတယ်ပေါ့အဲ့တော့ဒီနေ့မှာဘုန်းကြီးကရှမ်းလေကျွန်းရွာကတရားတော်မှရှင်နေပြီသားဖြစ်တော့ဘာတရားဟောပေးမလဲဆိုတော့ရှင်ပြုယဟန်ကအလှူမင်္ဂလာတရားတော်လို့ဒီလိုပဲတက်လိုက်ပါမယ်ရှင်ပြုအလှူမင်္ဂလာတရားတော်အကျဉ်းချုပ်အပြင်ရှင်ပြုဆိုတာယဟန်ခံလည်းပဲပါသွားတော့ရှင်ပြုအလှူနုမောဒနာတရားတော်လို့ဒီလိုပဲမှတ်ထားကြလိုက်ပေါ့ဒီတရားကိုဘာဖြစ်လို့ဟောပေးရတာလဲဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားရဲ့သာသနာတော်ကိုမှီပြီးတော့နိုင်ငံနဲ့လူမျိုးဟာတိုးတက်ရပါတယ်မြတ်စွာဘုရားရဲ့သာသနာတော်ဆုံးမတွေထဲမှာမင်္ဂလာတုတ်တန်ဆိုတာမျိုးတွေလောကီကြီးပွားကြောင်းမင်္ဂလာတွေအများကြီးရှိပါတယ်တချို့ကထင်ကြတယ်ပေါ့မြတ်စွာဘုရားရဲ့တရားတော်တွေဟာလောကုတ္တရာတတ်တတ်ပဲမြတ်စွာဘုရားရဲ့တရားတော်တွေအတိုင်းလိုက်နာကျင့်သုံးရင်သူတော်ကောင်းဖြစ်တော်ဖြစ်မယ်ပေါ့ဒါပေမဲ့လို့စီးပွားဥစ္စာတွေမတိုးတက်နိုင်ဘူးလို့တချို့ကယူဆကောင်းယူဆနေကြတယ်ပေါ့ဒါမှလည်းမြတ်စွာဘုရားရဲ့တရားတော်တွေပိဋကတ်သုံးပုံမှာလိုက်ပြီးတော့အနှစ်ထုတ်လိုက်လို့ရှိရင်လောကီရောလောကုတ္တရာရောလောကုတ္တရာလောရင်းနဲ့ပဲလောကီကြီးပွားမှုတွေဖြစ်သွားတာတွေအများကြီးရှိပါတယ်။နေပေးပြီးတော့ကုံသွဲမှုလှုပ်လို့ရှိရင်ဘယ်လိုလှုပ်ရမလဲ။မိတ်ဆွေကောင်းတွေဘယ်လိုပေါင်းရမလဲ။စသဖြင့်သာသမီဇနီးမယမိဘတွေကိုဘယ်လိုလှုပ်ကြွေးရမလဲ။ဒါတွေကနိဗ္ဗာန်ရောက်ကြောင်းဖြစ်တယ်ဆိုပြီးတော့ကြီးပွားမှုကြီးပွားကြောင်းတရားတွေဟောကြားခဲ့တယ်ပေါ့။နောက်ပြီးတော့ဒီသာသနာတော်ကြီးကိုမြည်ပြီးတော့ဘုန်းကြီးတို့လူမျိုးနဲ့နိုင်ငံလည်းပဲတိုးတက်နိုင်တယ်။သာသနာတော်အတိုင်းမြတ်စွာဘုရားဆုံးမတဲ့အတိုင်းကျင့်ကြံကြိုးကိုအားထုတ်လို့ရှိရင်လူမျိုးလည်းပဲတင့်တယ်နိုင်ငံလည်းပဲကြီးပွားနိုင်မှာ။ဒါပေမဲ့လို့ခေတ်ကာလရွေလျောလာတဲ့အခါကျတော့မြတ်စွာဘုရားရဲ့အဆုံးအမတွေကိုတိတိကျကျမလိုက်နာဘဲနဲ့ကိုလိုချင်တဲ့ပတ်ကလေးတွေဆွဲဆွဲပြီးတော့လှုပ်သွားတဲ့အခါမှာဒီသာသနာကြီးကိုကြောင်းပြုပြီးတော့အလှူတွေဘာတွေဆိုလို့ရှိရင်လည်းပဲဘုန်းကြီးတို့မြတ်စွာဘုရားကယိုယိုလေးခေါ်ထားတယ်ဒါ ਉਹ ပဲကိုယ့်ရဲ့ဂုံတုဂုံပြိုင်ဂုံပကာတနာစိတ်တွေလွှမ်းမိုးလိုက်တဲ့အတွက်မဆရင်ငန်းကြွေးတွေဘာတွေယူလူပြီးတော့စီးပွားရေးကြွားသွားကြတယ်ပေါ့ဒ ဒါရီယာသာသနာအစစ်မှန်အဆုံးမအစစ်မှန်ကိုကြောင်းပြုပြီးတော့စီးပွားရေးကြတာမဟုတ်ပါဘူးသာသနာတော်ကိုကြောင်းပြုပြီးတော့အစစ်မှန်လုပ်လို့ရှိရင်စီးပွားရေးလည်းပဲကြာစီရအကြောင်းမရှိဘူးမြတ်စွာဘုရားကကိုစားမဲ့ဆွန်နဲ့တစုံတစုံစီလောင်းလိုက်လို့ဘဝတန်ត្រာမှာဆင်းရဲမွဲတေသွားတဲ့ပုဂ္ဂိုလ်တပ္ပညုတဉာဏ်နဲ့ကြည့်တာမတွေ့ဘူးလို့ဟောကြားထားတာရှိတယ်ပေါ့ကိုစွန်းနိုင်တဲ့တော့ကလေးသားလေးတရားဆစ်စစ်လေးနဲ့လှူပါလောကမှာဆင်းရဲသွားတယ်ဆိုတာငါပြတန်တရာကြီးတဲမှာကိုမမြင်တွေ့ပါဘူးတဲ့ဒါရင်တို့ခုခေတ်မှာဘာဖြစ်လို့တချို့ဆင်းရဲသွားကြတာလဲဆိုတော့ဘုန်းကြီးတို့အလှဒါနဆစ်စစ်ဘုရားရှင်ရဲ့အဆုံးမဆစ်စစ်ကိုမလိုက်နာဘဲနဲ့ဂုံပကတနာစိတ်ပြီးခြံရံသွားတဲ့အတွက်တချို့ဆင်းရဲသွားတယ်လို့ဒါလေးကိုသိစေခြင်းလို့ဘုန်းကြီးကရှင်ပြုအလှနုမောဒနာတရားတော်ဆိုတာဟောပေးပါဘုန်းကြီးတို့ဖိဆာတွေဘာတွေရိုက်တဲ့အခါမှာလည်းပဲကြည့်ဖို့ရှင်ပြုအလှဖိတ်ကြလားလို့ဒီလိုပဲရိုက်ပါတယ်ရှင်ပြူတာကတစ်ပိုင်းအလှပေးတာကတစ်ပိုင်းပါဒါမှမဟုတ်ခေတ်ကာလလျောက်ရွေလွန်နေရတဲ့အခါမှာရှေးလူကြီးတွေကလည်းပဲရှင်ပြူတာနဲ့အလှပေးတာကိုခွဲခြားမပြောနောက်ပုဂ္ဂိုလ်တွေကလည်းပဲရှင်ပြူတာကိုပဲအလှပေးတာနဲ့ရောထွေးပြီးတော့ဒါတွေကိုသိဉာဏ်မမှန်ကန်တဲ့အခါမှာလုံပုံလုံနည်းတွေကလည်းပဲရောထွေးသွားတဲ့အတွက်ဘုန်းကြီးကရှင်ပြူတဲ့အပိုင်းနဲ့အလှပေးတဲ့အပိုင်းဆိုပြီးတော့တသက်ဖျားရှင်ရဲ့အလိုကြယနေ့ခွဲခြားပြီးတော့ဟောကြားပေးပါမယ်။ကောင်းပြီမြတ်စွာဘုရားရဲ့အလိုကြရှင်ပြူတဲ့ရဟန်းခံတဲ့ဥပမာပြီးရှင်ပြူတာပဲဒီကပြောကြပါလို့ဖျားရှင်ရဲ့အလိုကြစာပေတွေရဲ့အလိုကြရှင်ပြူတယ်ဆိုတာဘယ်လိုကိုခေါ်ပါသလဲဒီလိုမေးစရာရှိတယ်။အဲ့တော့စာပေကဘယ်လိုဆိုလဲဆိုတော့ကေတိစေရဏကာတာယေသာရဏတရဏဒါနာနိပပဇနနာမတဲ့ရှင်ပြုတယ်ဆိုတာအပိုင်းသုံးပိုင်းပါပဲတဲ့ငွေကုန်ကြီးကြရမလိုပါဘူးတိတ်တယ်တော့နံပါတ်၁ပိုင်းရပါလဲဆိုတော့ကေတိစေရဏတဲ့ဆံရိတ်ချင်းနဲ့ကောင်းရိတ်ချင်းနဲ့ကောင်းရိတ်တာရှင်ပြုတဲ့အပိုင်းတိုင်းမှာအရေးကြီးဆုံးအပိုင်းတစ်ပိုင်းနေပါဝင်တာပဲကောင်းရိတ်တာမပါဘူးဆိုရင်ရှင်ပြုခြင်းဟာမပြည့်စုံဒါကြောင့်မို့ကောင်းရိတ်တဲ့အပိုင်းဒီကောင်းရိတ်တဲ့ပိုင်းကိုစဉ်းစားကြည့်လို့ရှင်လေဘုန်းကြီးတို့ရှန်ကလေးကျောင်းကတက္ကသိုလ်မှာစဉ်းစားကြည့်ပါကောင်းရိတ်တာဟာငွေကုန်ကြီးကြဘလောက်များတယ်လဲဆိုတော့ဘုန်းကြီးတို့ကြောင်းမှာလာကြည့်ငါးပြားမှာမကုန်မဲနဲ့တောင်ပြီးသွားပါတယ်ဒါကြောင့်မို့ရှင်ပြူချင်း၃ပိုင်းနဲ့ကအပိုင်းတစ်ပိုင်းပြည့်တဲ့ကောင်းရိတ်ချင်းဆိုတာလည်းပဲငွေကုန်ကြီးကြများစရာဘာမှမလိုပါဘူးနောက်နံပါတ်၄ကေတိစေတနာကာတာယိသာရဏတဲ့နံပါတ်၄ကပိုင်းကဘာလဲဆိုတော့သင်္ကန်းဝတ်ခြင်းနဲ့သင်္ကန်းဝတ်ခြင်းဆိုတာသင်္ကန်းပရိက္ခရာဝယ်တာပေါ့ဘုန်းကြီးတို့မြန်မာလူမျိုးတွေအမှန်မှားနေတာကရှင်ပြုပြီးယဟန်ဓာမီဆိုလို့ရှိရင်ပရိက္ခရာ၈ပါးစုံမှယဟန်ခံကောင်းတယ်ပရိက္ခရာ၈ပါးထဲမှရှင်ပြုကောင်းတယ်ဒီလိုအမှားယွင်းနေရှိပါတယ်အမှန်တပိတ်သင်္ကန်းပြည့်စုံလို့ရှိရင်ရှင်ပြုခြင်းဆိုတာဖြစ်ပါတယ်ဒါကြောင့်မို့ဒုတိယအပိုင်းအနေနဲ့ရှင်ပြုခြင်းဆိုတာသင်္ကန်းဝတ်ခြင်းနဲ့ခေါင်းရိပ်ပြီးတဲ့အခါသင်္ကန်းဝတ်ပေးလိုက်တယ်ဆရာသမားနေပြီးတော့သူ့ရဲ့ကိုတိလက်ရောက်သင်္ကန်းလေးနဲ့ဝေါ်ခိုင်းလိုက်တယ်ကိုတိုင်ဝတ်ပေးလိုက်တယ်ဆိုတာရှင်ပြူချင်းဒုတိယပိုင်းပြီးသွားတာပါပဲအဲ့တော့ခုတော့ပရိက္ခရာ၈ပါးပါမှာဝေရမယ်ထင်ပြီးတော့ဓာရီဘာရီမတက်နိုင်တော့တံပြားဓာရီထဲလို့ထဲပရိက္ခရာ၈ပါးမစုံစုံအောင်လျှောက်ထည့်နေတယ်ပေါ့အမှားတော့တုံးတဲ့တဲ့ပစ္စည်းသင်္ကန်းတစ်ပိတ်ပါလို့ရှိရင်ဘုန်းကြီးတို့ရှင်ပြူချင်းကိစ္စပြီးမြောက်ပါတယ်ယဟန်ခန္ဓာတောင်မှသင်္ကန်းတစ်ပိတ်ပြည့်စုံရင်ပရိက္ခရာ၈ပါးမပြည့်စုံတောင်မှယဟန်ခန္ဓာကိစ္စပြီးပါတယ်ကျမ်းပြန်တဲ့ချိန်မှာတင့်မှာတပိတ်သင်္ကန်းပြည့်စုံပြီလားပြည့်စုံပါတယ်ဘုရားရှင်မြတ်စွာဘုရားကဒါကျမ်းပြုပေးခွင့်ပြီးသွားတာပါပရိက္ခရာ၈ပါးဆိုတာယဟန်ရဲ့အသုံးဆောင်ကိုပြတာပါယဟန်ခံတဲ့အခါရှင်ပြုတဲ့အခါဒီ၈ပါးပြည့်ရမယ်လို့ဟောထားတာမရှိပါဘူးဒါကြောင့်မို့ဒီဒုတိယပိုင်းနေနဲ့ခေါင်းရိပ်ပြီးလို့ရှိရင်သင်္ကန်းဝတ်ပေးရတယ်သင်္ကန်းဝတ်ပေးတဲ့အခါမှာဘုန်းကြီးတို့သင်္ကန်းဖို့ပရိက္ခရာဖို့တပိတ်ဖို့ပဲပုံပါတယ်ခုခေတ်ကာလလျှောက်ဆိုရင်တတောင်းကျော်နှစ်တောင်းဆိုရင်တဘာကောင်းကောင်းမွန်မွန်ဖြစ်သွားပါတယ်ဒါလည်းပဲတတိထားစရာကောင်းတယ်ပေါ့အဲ့တော့ဒီအပိုင်းမှာငွေလေးနဲ့ကုန်သွားနိုင်တယ်ပေါ့နံပါတ်၃ကဘာလဲဆိုတော့တရဏဒါနာနီတဲ့ဆရာဖြစ်တဲ့ပုဂ္ဂိုလ်ရောတပည့်ဖြစ်တဲ့ရှင်လောင်ယဟန်လောင်ရောရှင်လောင်ရောပေါ့ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိတန်ခံတရဏံကိစ္ဆာမိဆိုတဲ့တရဏဂုံ၃ပါးကိုထံကတိုင်းပြီးတော့ရွတ်နိုင်ရပါတယ်ထံကတိုင်းပြည်တော်အောင်ဆိုတာဗုဒ္ဓံဆိုတဲ့နေရာမှာဓာတ်ချိုက်တံပေါက်အောင်ခပြင်းချင်းလေးယူရတယ်ဓာတ်ဝေးတံမပေါက်အောင်ဓာတ်ဝေးကပျော့တယ်ပေါ့ဓာတ်ချိုက်ကအတန်ပြင်းတယ်ကိစ္ဆာမိဆိုတဲ့နေရာမှာလည်းပဲစလုံးနဲ့စလိမ်ပြည်တော်အောင်ဆိုနိုင်ရတယ်ပေါ့ Now, ဒမန္တရဏံကိစ္ဆာမိလေထိုနီ၎င်းမယ်တန်ခန္တရဏံကိစ္ဆာမိလေပဲဂါကြီးတံပေါ့ကောင်းငယ်တံမပေါ့ခပ်ပြင်းပြင်းလေးတန်ခန်းဆိုပြီးတော့ရွတ်ဆိုရတယ်ပေါ့အဲ့ဒီလိုတရဏဂုံသုံးပါးကိုဆရာကလည်းပဲပြပြတတ်တာရှေ့ရဆိုပြီးရှင်လောင်းပြပြရင်တာမဏီလောင်းနေရာလည်းပဲပြပြတတ်တာဆိုနိုင်ပြီဆိုရင်ဒါတတိယပိုင်းပြီးသွားပြီဒီပိုင်းမှာလည်းငွေကုန်ကြီးကြညစီရမလိုပါဘူးဒါကြောင့်မို့ရှင်ပြတယ တယ်တရဏဂုံသုံးပါးကိုဆေယာယောတပိပါပိပိတတရွတ်ဆိုနိုင်ခြင်းနဲ့ဒီသုံးမျိုးပြည့်စုံလို့ချင်းဘုန်းကြီးတို့ရှင်ပြုခြင်းကိစ္စပြီးသွားတာပါဒါကြောင့်မို့ကေတိစေရဏကာတယေသာရဏတရဏဒါနာနိပပဇနနာမကေတိစေရဏကာတယေသရဏတရဏဒါနာနိကောင်းရခြင်းသင်္ကန်းဝခြင်းတရဏဂုံပေးခြင်းတို့သည်ပပဇနနာမရှင်ပြုပေးခြင်းလို့ခေါ်တယ်လို့ဒီလိုစာပေမှာဆိုထားတယ်ပေါ့ဒါကြောင့်မို့ယနေ့ရှံလေးကျွန်းရွာကတက္ကရာကမကြီးရှင်ပြုခြင်းနဲ့လူပေးခြင်းကိုခွဲခွဲခြားခြားလေးနားလည်စေခြင်းနဲ့ပေါ့အဲ့တော့ရှင်ပြုမယ်ဆိုလို့ချင်းမိမိတို့ရဲ့လက်ထက်မှာဝတ္ထုလေးနည်းနည်းပါးပါးသင်္ကန်းပရိက္ခရာကိုရှိလို့ချင်းကြောင်းသွားပြီးတော့သင်္ကန်းကောင်းရိပ်မယ်သင်္ကန်းဝတ်ပေးမယ်တရဏဂုံသုံးပါးပြည်ပြတတ်တာဆိုမယ်ဆိုရင်ကိုရင်အစ်စ်ဖြစ်သွားတာပါပဲအဲ့မိမိကလူချင်းတန်းကျင်တယ်ဆိုလို့ချင်းကတော်ပွဲလေးတွေတန်ခါ၄၅၀ပါဆုံးကတ်တာဒါရီကရှင်ပြူတာနဲ့မဆိုင်ပါဘူးရှင်ပြူတာကိုကြောင်းပြူပြီးတော့အလှပေးတယ်လို့ခေါ်ရပါတယ်ခုတကပြိသက်ကြီးဖိတ်ပြီးတော့ထမင်းကြွေးကြတယ်မျိုးတဲ့ရွာတဲ့မှာဘာလုပ်ကြတယ်ဘာတွေလူကြတယ်ဒါရီကရှင်ပြူတာမဟုတ်ပါဘူးအလှပေးတာပါဘုန်းကြီးတို့ဗုဒ္ဓဘာသာကြီးဖြစ်နေတော့တရားသွေးတွေကခန္ဓာကိုယ်မှာပြန့်နေတော့ရှင်ပြူတာကိုရှင်ပြူတာတန်တန်မလုပ်ချင်တော့ရှင်ပြူတာကိုကြောင်းပြူပြီးတော့ကိုကအလှပေးခြင်းနဲ့ဆွေမျိုးတွေကြွေးခြင်းနဲ့ရဲရဲရွာတဲ့ဆင်းရဲတဲ့ပုံကိုယ်တွေကိုဖိတ်ကြွေးခြင်းနဲ့တန်ခါတော်ရှင်မြတ်တွေကိုသင်ခန်းစားတဲ့ပရိက္ခရာတွေလှူခြင်းနဲ့ဒါဗုဒ္ဓဘာသာရဲ့ဆန္ဒကောင်းမြတ်တဲ့ဆန္ဒတစ်ခုပါဒါမှမဟုတ်ဒါတွေကိုမရှိမဖြစ်လောက်အောင်မလားဆိုတော့မဟုတ်ပါဘူးရှင်ပြူခြင်းနဲ့ဆိုရင်ကိုယ့်ရဲ့သားသမီးကိုရှင်ပြူပေးလိုက်တယောက်ဆိုလို့ချင်းခုခေတ်အနေနဲ့တထောင်ကျော်နှစ်ထောင်ပုံလို့ချင်းကောင်းကောင်းမွန်မွန်ရှင်ပြူလို့ရတာအကူကတက်နိုင်နေတယ်ဆိုရင်တန်ဃာတော်ရှင်မြတ်တွေလှူလိုက်လူတွေဖိတ်ဗံပြီးတော့ကြွေးလိုက်မတက်နိုင်ဘူးဆိုရင်တန်ဃာတော်ရှင်မြတ်တွေမလှူနဲ့ပေါ့ဖြော်ရည်လေးကတ်ဆုံးလေးကတ်ပြီးသင်္ကန်းဝတ်ပေးလိုက်ရှင်ပြူချင်းကိစ္စပြေးမြောက်ပါတယ်အပရိသတ်တွေကိုလည်းပဲကိုကမကြွေးနိုင်ဘူးဆိုရင်မကြွေးနဲ့ပေါ့မကြွေးလို့လည်းပဲဘာမှမဖြစ်ဘူးရှင်ပြူချင်းကိစ္စမှာမထိခိုက်ပါဘူးအဲ့ဒီကြွေးမွေးခြင်းလှူဒန်းခြင်းဆိုတာအလှပေးခြင်းမင်္ဂလာလို့တည်ထောင်ခေါ်ရပါတယ်ဒါကြောင့်မို့ရှင်ပြူအလှတော်မင်္ဂလာလို့ထိစာတွေမှာဖွဲ့ချပြီးတော့ရိုက်တာအဲ့ဒီသဘောဖြစ်ပါတယ်။ဒါကြောင့်မို့ယနေ့ရှံလင်းကျွန်းရွာသူရွာသားတွေမိမိတို့ရဲ့သားသမီးတွေကိုယ်မှာပတ်စံမရှိလို့ရှင်မပြုတ်နိုင်ဘူးဆိုတာဒါမဖြစ်သင့်တဲ့ကိစ္စတကူလို့ဘုန်းကြီးကတော့ဒီလိုပဲယူဆပါတယ်။ဒါကြောင့်မို့ဒီသူများတွေငွေကြေးတက်နိုင်တဲ့ပုံကိုယ်တွေချမ်းသာတဲ့ပုံကိုယ်တွေပြည့်စုံတဲ့ပုံကိုယ်တွေကတော့သူကသူလူသားတွေဘာတွေများခြင်းလည်းပဲများမှာပဲ။သူတို့တက်နိုင်လို့လှူတာကိုမြတ်စွာဘုရားအပြစ်မဆိုလှူနိုင်တဲ့ပုဂ္ဂိုလ်ကလှူပေါ်တဲ့မလှူနိုင်တဲ့ပုဂ္ဂိုလ်ကရှင်ပြည်ုံတက်တဲ့တကူတဲ့ခွဲပြီးတော့လှုပ်လိုက်ပေါ့တစ်ချိန်မှာကိုယ်မှာငွေကြေးတက်နိုင်တဲ့ကလှူလိုက်ပေါ့တဲ့ဒါဆိုလို့ရှိရင်ဘုန်းကြီးတို့ကိုယ့်ရဲ့သားသမီးရှင်မပြုတ်လိုက်ရဘူးဆိုတာမြန်မာနိုင်ငံမှာမဖြစ်နိုင်တော့ပါဘူးဒီပရိက္ခရာဘိုးလောက်ကတော့လူတိုင်းလူတိုင်းတက်နိုင်တဲ့အခြေအနေရှိတယ်လို့ယူဆလို့ရတယ်ပေါ့ခုတော့တနေရာမှာကျတော့မြတ်စွာဘုရားကဘာဟောထားတယ်ဆိုတော့အနာတပင်တတိကိုဟောထားတယ်သူကြွယ်တထေတဲ့လူ့ကြောင့်တရားဒဂမတွေကချမ်းသာ၄မျိုးတည်းမှာအကျွေးကင်းတဲ့ချမ်းသာကိုလည်းပဲရအောင်ကြိုးစားပါလို့တနေရာမှာဟောတော်မူထားတာရှိတယ်ပေါ့။နောက်တစ်ပင်တထေရဲ့လူသားဖြစ်နေတော့လူဖြစ်လာလို့ရှိရင်ပစ္စည်းဥစ္စာရှိအောင်ကြိုးစားရမယ်ရှိလာတဲ့ကားမြတ်တောက်အောင်သုံးဆွဲရမယ်ဒါတွေကလည်းပဲချမ်းသာတွေ။နောက်ဆုံးကျွေးကင်းတဲ့ချမ်းသာဟာလည်းပဲတိတ်ပြီးတော့လိုအပ်တယ်တဲ့။ကျွေးကင်းအောင်နေတယ်ဆိုတော့ဘုန်းကြီးတို့အစားတောက်ဆိုလို့ရှိရင်လည်းပဲကိုကဝင်ဝေးတရားရှိတယ်တရားရန်စားတယ်ဆိုရင်ဒါအကျွေးမတင်နိုင်ဘူးကိုကတထောင်လောက်ဝင်ဝေးရှိတာကိုတထောင်တန်ဝတ်စားတွေဝတ်ချင်တယ်ကိုကတထောင်လောက်ဝင်ဝေးရှိတာကိုနေတာထိုင်တာကပရိဘောဂတွေကတိတ်ပြီးတော့ကြီးကျယ်တာတွေကင်ရင်တယ်ဒါဆိုလို့ရှိရင်တော့အကျွေးတင်ပါပဲဒါဆိုလို့ရှိရင်မြတ်စွာဘုရားရဲ့ဒေသနာနဲ့တထေးကြီးတဲ့လူဖြစ်လာလို့ရှိရင်ကြွေးကင်းမှုကတိတ်ပြီးတော့ရေးကြည့်တယ်ကြွေးကင်းတာချမ်းသာကြွေးကင်းအောင်နေထိုင်စားတော့ပါဆိုတဲ့အဆုံးအမနဲ့လည်းဆန့်ကျင်ပြီးသားဖြစ်သွားပါတယ်။ဒါကြောင့်မို့ဒီလိုလူငယ်တွေပါတယ်လည်းပဲကို့မှာဝင်ဝင်လေးကနည်းနည်းအဝတ်စားတွေကတောင်းချီဝတ်ချင်တယ်ဆိုရင်ဒါတွေကကြွေးတင်ပဲကြွေးတင်ရင်ဆင်းရဲမှာပဲ အလူဒါနာပြုခြင်းတဲ့အခါမှာလည်းပဲဒီတိုင်းကိုကတသိန်းလောက်ပုံခံနိုင်တယ်။ရွာတဲ့လူကြီးတွေကပြောကြတယ်မင်းတသက်မှာတစ်ခါပဲလှူရတာလှူဖို့ကွာတသက်တစ်ခါလေးလှူရတာပဲကျွေးယူပြီးတော့လှူလိုက်ပေါ်ဆိုပြီးတော့ဒီလူကြီးတွေရဲ့စကားကိုအဟုတ်ထင်ပြီးတော့ကိုကတသိန်းတက်နိုင်တယ်လှူလိုက်တော့သုံးသိန်းပုံသွားတယ်။စည်ရင်ချုပ်လိုက်တော့ကျွေးရဲ့သိန်းချီပြီးတော့တင်းနေတယ်။ဒီကျွေးတွေဆက်ရင်ဆက်ရင်နဲ့စီးပွားရေးနလန်မထူတော့ဘူး။တချိန်မှာဒီအလှကိုကြောင်းပြုပြီးတော့အပရစေနာပြန်ပြီးတော့ဝမ်းမြောက်တင်ပါလေနဲ့ငါလှူလိုက်တယ်လှူလိုက်တဲ့ကျွေးတင်ကျွေးတင်ကလေးကငါနလန်မထူတော့ဘူးဆိုပြီးတော့ဒီအလှကိုကြောင်းပြုပြီးတော့အပရစေနာမပွားပဲနဲ့ဘုန်းကြီးတို့စိတ်ဆင်းရဲမှုဖြစ်လို့ရှင်ဒီလူကလူရကျိုးတိတ်ပြီးတော့မနှက်ဘူးပေါ့မြတ်စွာဘုရားစေနာသုံးတန်နဲ့ပြည့်စုံရတယ်လို့ဟောထားတာရှိပါတယ်ဒါကြောင့်မို့ဒီကိုတက်နိုင်တဲ့လောက်လေးပိုင်းဖြတ်ပြီးတော့လှူရတယ်မြတ်စွာဘုရားကလှူတာကျွေးတင်အောင်လှူလို့ဟောထားတာမရှိဘူးကျွေးကင်းအောင်ပဲနေပါကျွေးတင်းအောင်ပဲလှူပါလို့မြတ်စွာဘုရားကဟောခဲ့တယ်ပေါ့ဒါကြောင့်မို့ယနေ့တကအောင်ကြိမ်တကမတော်ပြုံးနေတဲ့ကွာအလုံးတော်ချက်လေးကျွန်းယွာသူယွာသားတွေကအလှလှတဲ့အခါမှာမိမိတို့စွမ်းအားရှိတဲ့မြတ်ရှင်ပြုတယ်ဆိုတာကကောင်းရည်ချင်းသင်္ကန်းဝချင်းတရဏဂုံကိုပြပြသသဆရာရောတပည့်ရောရွတ်ဆိုခြင်းဒီသုံးပါးပြည့်လို့ရှင်ကိုရင်အစ်စ်ဖြစ်ပြီဆိုတာအလုံးနားလည်စေခြင်းပါတယ်အဲလှူပေးတဲ့ပန်းရတော့ကို့မှာပစ္စည်းဥစ္စာတက်နိုင်နေဆိုရင်တသိန်းတက်နိုင်တသိန်းလှူလိုက်ဆယ်သိန်းကုန်တက်နိုင်ရင်ဆယ်သိန်းကုန်လှူပါတဲ့ဒါကလှူပေးတဲ့ပန်းကိုခေါ်ပါတယ်ရှင်ပြုတာကိုကြောင်းပြုပြီးတော့အလှပေးတာလှုပ်ချင်လည်းပဲရတယ်မလှုပ်ချင်လည်းပဲရတယ်ဒါကြောင့်မို့ဒီလိုတရားတော်တွေကိုသိပြီးတော့စာပေအလှတွေကိုသိပြီးတော့မြတ်စွာဘုရားစတဲ့သူတော်ကောင်းတွေရဲ့အလှကိုသိပြီးဆိုရင်ကိုသားသမီးကိုရှင်မပြုရဘူးဆိုတာဘယ်မိဘမှမရှိနိုင်တော့ဘူးတဲ့ဒါကိုဘုန်းကြီးရဲ့ရည်ညွှန်းပြီးတော့ယနေ့နားလည်အောင်လို့ဟောပါတယ်ယနေ့ရှင်လေးကျွန်းကျွာတဂါရကမတွေလည်းပဲကိုယ့်ရဲ့သားစဉ်မျိုးဆက်ကိုဒါလေးတွေကိုပြန်ပြီးတော့လက်ဆင့်ကျန်းလို့ရှိရင်ဘုန်းကြီးတို့သာသနာမှာအမြင့်မှန်နေရပြီးတော့မကုံတဲ့နာမကုံမင်းနဲ့စီးပွားရေးလည်းပဲမထိခိုက်သာသနာလည်းပဲပို့ပြီးတော့တိုးတက်နိုင်တယ်ဆိုတဲ့အလုံးယုံကြည်စေခြင်းနဲ့ပေါ့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကောင်ဘယ်လိုပြုကြလဲဆိုတော့တချို့ချမ်းသာတဲ့ပုံကိုယ်ကြီးကြီးကြီးကြီးလှူတာရှိပါတယ်ဒါမှမဟုတ်ချမ်းသာပါလျက်နဲ့အေးအေးဆေးဆေးရှင်ပြုတာတွေကိုဘုန်းကြီးမြတ်ပြောပြအချားမဟုတ်ဘူးဘုရားရှင်ရဲ့သားတော်ရာဟုလာရှင်ပြုကန်းလေးကိုပြန်ကြည့်လိုက်ပါရှင်ရာဟုလာဆိုတာကမျိုးရိုးအပြင်မြတ်စွာဘုရားရဲ့သားတော်ရှင်ဘုရင်ဖြစ်တတ်တဲ့စัจจာမင်းဖြစ်တတ်တဲ့ရုပ်ရည်လည်းပဲရှိတယ်မျိုးနွယ်အပြင်လည်းပဲရှင်ဘုရင်မျိုးနွယ်အဲ့တော့အမျိုးအားဖြင့်လည်းပဲတန်ပြန့်နေမြင့်မြတ်နေရုပ်ကြီးအားဖြင့်လည်းပဲစကြဝဠာမင်းဖြစ်လောက်တဲ့ရုပ်ကြီးပိုင်ရှင်အင်မတန်မှချောမောလှပတယ်ပေါ့စိတ်သဘောထားကိုကြည့်လို့ရှိရင်လည်းပဲသိပြီးတော့မွန်မြတ်တာပဲကိုရင်ဝတ်တဲ့နေရာစပြီးတော့ဘလို့သူ့ရဲ့ဒိဋ္ဌံလေးရှိလဲဆိုတော့မနဲ့လင်းလာပြီဆိုလို့ရှိရင်ဘုန်းကြီးတို့လက်ကလေးနဲ့သဲကိုဆုပ်လိုက်တယ်သဲဆုပ်ပြီးတော့ဘလို့ဒိဋ္ဌံလဲဆိုတော့ယနေ့တနေ့တာမှာတဲ့ဖျားစတဲ့တန်ဃာတော်ရှင်မြတ်တီထံကဟောဒီသေးလုံးလောက်အမြအဆုံးမတွေရရင်ကောင်းပါပဲဆိုပြီးတော့သူ့ကိုဆုံးမမဲ့အဆုံးမတွေဖျားစားတဲ့ရှင်သာရိပုတ္တရစတဲ့ရဟန္တာရှင်မြတ်တီထံကအဆုံးမတွေကိုဟောဒီသေးလုံးလောက်အမြရကျင်စမ်းပါပြီလို့နေ့စဉ်အဲ့ဒီလိုဒိဋ္ဌံလေးရှိတယ်လေအဲ့တော့သူတော်ကောင်းလက္ခဏာဘလောက်ပြီးသားတယ်ဘုန်းကြီးတို့များသောအားဖြင့်လူတွေကကိုယ်ဆုံးမလို့ရှင်ဆရာလုပ်တယ်ထင်တယ်ကလန်ပစံပြန်ပြောတယ်ဒီလိုကစံကလန်ကစံပြန်ပြောရတာကိုခစ်မိတယ်လို့ယူနေကြတယ်ပေါ့ကိုရှင်ရာဟုရလေးရဲ့စိတ်ထားကြတော့သူ့ကိုအကျိုးကြောင်းပြပြီးဆုံးမမဲ့ဆရာသမားတွေရဲ့ဆုံးမစကားဟောဒီသဲလုံးလောက်အမြနေ့စဉ်နေ့စဉ်ရရင်ကောင်းပါပဲလို့အဲ့ဒီလောက်ကြောင့်စိတ်ထားနှူးညံ့တဲ့ရှင်ရာဟုလာလေးပေါ့သူ့သဘောကောင်းမှန်းသိတော့ယဟန်တွေရလည်းပဲသူ့ကိုစမ်းကြတယ်ဘလို့စမ်းလဲဆိုတော့ရှင်ရာဟုလာလေးဖြတ်သွားတာမြင်ပြီဆိုလို့ရှိရင်သူ့မလာခင်မှာတပြည့်စီတို့အမိုက်တောင်းတို့ထားလိုက်တယ်ပေါ့သူလည်းပဲဖြတ်သွားလို့ကြော်သွားရောဘလို့စဲဆိုယဟန်တပါးကအာဒီအမိုက်တောင်းနေတဲ့ပစ္စည်းတွေကဘယ်သူထားတာလဲဆိုလှမ်းပြီးတော့អော်မေးလိုက်။တပားကဘယ်လိုဖြေလိုက်လဲဆိုတော့ရှင်ရာဟုလာလေးတော့သွားတာတွေ့တာပဲလို့လှမ်းပြီးတော့ရှောက်တော့ရှင်ရာဟုလာပြန်တဲ့လာပြီးတော့ဒီပစ္စည်းလေးမိုက်တောင်းလေးသိမ်းပြီးတော့ရှင်ပြားတို့သီးခံကြပါလို့ရှောက်ပြီးတော့တောင်းမှန်တော်သွားတယ်။ဘုန်းကြီးတို့ကုသိုလ်ရှင်တွေဆိုရင်ဘယ်လိုပြောမလဲ။ငါမဟုတ်တာလို့တာငါဘယ်ကောင်ပြောတာလဲဆိုပြီးတော့ဒေါသတွေဖြစ်ချင်ဖြစ်တယ်။ခုတော့ရှင်ရာဟုလာလေးရဲ့ရုပ်ရည်ဥပ္ပယအပြင်လည်းပဲမာနကြီးစရာတိတ်ကောင်းတယ်စကြဝဠာမင်းဖြစ်တော့တဲ့ရုပ်ရည်မျိုးရွားပြင်းလည်းပဲရှင်ပြင်းမျိုးနွယ်တိတ်ပြီးတော့မြင့်မြတ်တယ်သို့တော့မန်မာနာမကြီးပဲနဲ့စောစောကပြောတယ်လို့ပဲဒေပျက်စီးနဲ့မိုက်တောင်းလေးတွေကိုလာသိမ့်ပြီးတော့ရှင်ပြားတို့တီးခံကြပါဆိုပြီးတော့ရှောက်တောင်းတပြီးတော့မလုပ်ဘူးရှင်ပြားတို့ဘာလို့ဆွဆွဲတာလဲတစ်ခေါက်မှပြန်မပြောဘူးတဲ့အဲ့တော့အဲ့ဒီလောက်သဘောထားကောင်းပြီးတော့စိတ်ထားမြင့်မြတ်တဲ့ရ ရုပ်ရည်ဥပဒေအပြင်တိတ်ပြီးတော့ချောမောလာပါတဲ့ရှင်ရဟုလာရှင်ပြူလာလေးကိုခွန်ကြီးတို့ကြည်ကြည်လိုက်ရှင်ရဟုလာရှင်ပြူတဲ့အခါမှာဘုရားရှင်ကသုံးသက်တော့35နှစ်မှာဘုရားဖြစ်တယ်ပေါ့29နှစ်မှာတောထွက်ပြီးတော့35နှစ်မှာဘုရားဖြစ်သူရောက်တော့ပေါ့အဲ့ဒီ35နှစ်မှာမိဂရာဝန်မှာဝါဆိုပြီးတော့ဘုရားရှင်ဟာရာဇဂျိုမြို့ကိုကြွားတယ်ရာဇဂျိုမြို့ကနေပြီးတော့ခွန်ကြီးတို့ကပိလဝတ်နေပြီးတော့ကိုတော်တော်ရဏမင်းကြီးကသူ့သားတော်ကိုဖူးချင်ပါတယ်ဆိုပြီးတော့ခွန်ကြီးတို့ဒီကာလုဒာကြီးအမတ်ကြီးကိုပင်ခန့်လိုက်တယ်ကာလုဒာကြီးအမတ်ကြီးလည်းပဲယဟန်နာဖြစ်ပြီးတော့ယဟန်ဖြစ်တဲ့မြတ်စွာဘုရားကိုဆွေတော်မျိုးတော်တွေဖူးရအောင်ဆိုပြီးတော့ရာဇဂျိုကနေပြီးတော့ကပိလကိုပင့်တယ်ပေါ့ပင့်တော့မြတ်စွာဘုရားလည်းပဲဆွေမျိုးတွေကိုချီးမြှောက်ဖို့ပဲကြွလာတယ်ကြွလာတဲ့နေ့မှာပဲမြတ်စွာဘုရားဆွေမျိုးတွေနဲ့ပေါင်းဆောင်တဲ့အခါမှာပောက်ခရဝတ္တမိုးဆိုတာနေရာကွက်ကြားရွာတယ်ပေါ့အဲ့ဒီမိုးရွာတာကိုကြောင်းပြီးပြီးတော့မြတ်စွာဘုရားကဝတ္တန္တရာဇတ်တော်ကိုပထမနေ့မှာဆွေတော်မျိုးတွေကိုတရားဟောလိုက်တယ်ပေါ့နောက်နေ့နန်းတွဲမှာဆုံးခံကြွတဲ့အခါမှာတောရဏမင်းကြီးကိုဥဒိတ်ထေနပမစ်ကြီးရစတဲ့တရားတော်ကိုဟောလိုက်တာတောရဏမင်းကြီးသောတာပန်ဖြစ်သွားတယ်။နောက်တကဓမ္မစရိသူစရိတန်စတဲ့တရားတော်ကိုဟောလိုက်တဲ့အခါမှာမဟာပဇာပတိဂေါတမီမိတွေ့တော်ဂေါတမီသောတာပန်ဖြစ်ပြီးတော့တောရဏမင်းကြီးဟာအဲ့ဒီနေ့မှာတက္ကရာတန်နဲ့ဖြစ်သွားတယ်ပေါ့။နောက်အဲ့ဒီဒုတိယနေ့ဆုံးဖုံးပေးပြီးတဲ့အခါမှာမြတ်စွာဘုရားကရတောတရာဒီဝိရဲ့ခန့်ကိုကြားပြီးတော့ရတောတရာရဲ့ဂုံလေးနဲ့ဆက်ပြီးတော့စန္ဒဂိဏီဇက်တော်ကိုခေါ်ကြတော်မူလိုက်တယ်။နောက်တကကပိလဝတ်မြို့ကိုရောက်ပြီးတော့နောက်တတိယမြောက်နေ့ကြတော့ဆုံးခံကြွတဲ့အခါမှာမြတ်စွာဘုရားရဲ့ညီပေါ့အဖေတူမေအွဲ့နန္ဒာမင်းသားအဲ့ဒီနေ့မှာဗိသိက်မင်္ဂလာနန္ဒက်မင်္ဂလာလက်ထက်မင်္ဂလာမင်္ဂလာ၃ရက်ကိုတကြိမ်နဲ့ပြုလုပ်တဲ့အခါမြတ်စွာဘုရားကဆုံးဖုံးပေးပြီးတော့နန္ဒာမင်းသားလက်ထက်တပိတ်ထည့်ပြီးတော့ရှေ့ရကြွသွားတယ်ကြွတော့တော့နန္ဒာမင်းသားလည်းပဲရောင်ချောက်ချောက်နဲ့မြတ်စွာဘုရားကြောက်တာနဲ့နောက်ကလိုက်တော့ဟိုရောက်တော့ရဟန်းပြုတ်ပေးလိုက်တယ်ပေါ့နောက်ခုနှစ်ရက်မြောက်နေ့ကျတော့မြတ်စွာဘုရားနန်းတော်ဆွမ်းသွားကြတဲ့အခါမှာရတောတရာဒေဝီကသူ့ရဲ့သားရာဟုလာမင်းသားလေးကိုငါသားတဲ့ဟိုမှာကြည်စမ်းတယ်ရဟန္တာရှင်မြတ်ဒီ2000လောက်ခြံရံပြီးတော့အလဲမှာအင်မတန်မှရွှေစင်းနဲ့ဒူးတဲ့အဆင်းရှိပြီးတော့ဗြဟ္မာမင်းရဲ့အဆင်းလိုအင်မတန်တင့်တယ်လှပတဲ့ရဟန်းတော်ကိုတွေ့လာတဲ့အဲ့ဒါချားမဟုတ်ဘူးငါဘုရားရဲ့ငါသားရဲ့ခမီးတော်ဆိုတာအဲ့ဒါပဲတဲ့အဲ့ဒီရဟန်းပဲသူရဲ့တောထွက်သွားကြတဲ့အင်မတန်မှကြီးမားတဲ့ရွှေအိုးကြီးလေးလုံးကလည်းပျောက်ွယ်သွားတယ်တဲ့အဲ့တော့ငါသားတဲ့သွားပြီးတော့ခမီးတော်စီအမွေတောင်းကြည့်တယ်ဘလို့တောင်းရမလဲဆိုတော့ခမီးတော်ကျွန်ုပ်ဟာမင်းသားဖြစ်ပါတယ်တစ်ချိန်မှာစကြဝဠာမင်းဖြစ်ပါမယ်စကြဝဠာမင်းဖြစ်တဲ့ကာမပစ္စည်းဥစ္စာတွေဆိုတာလိုအပ်ပါတယ်ဘာကြီးရဲ့ဥစ္စာဆိုတာသားပိုင်ဆိုင်တိုက်ပါတယ်ဒါကြောင့်အမွေပေးပါလို့သွားပြီးတော့တောင်းကြည့်ဆိုပြီးတော့ရတောတရာဒေဝီရဲ့သူ့ရဲ့သားရာဟုလာလေးကိုတင်ပေးလိုက်တယ်ပေါ့တင်ပေးလိုက်တဲ့အခါရတောရာဟုလာလေးကလည်းပဲသူ့ရဲ့ခမီးတော်အနေနဲ့ချစ်ချင်းအနေနဲ့သွားပြီးတော့ခမီးတော်မှန်ပြီတဲ့အခါမှာစိတ်ထဲမှာရဲရဲတင်းတင်းနဲ့မြတ်စွာဘုရားသွားပြီးတော့ခမီးတော်ရဲ့ယဟန်တော်ရဲ့အရေးဟာအေးမြတ်လာပါတယ်ကျွန်တော်ကလည်းပဲမင်းသားဖြစ်မဲ့လူဖြစ်ပါတယ်မင်းသားဖြစ်လို့ရှိရင်စကြဝဠာမင်းဖြစ်လို့ရှိရင်ပစ္စည်းဥစ္စာဆိုတာလိုအပ်ပါတယ်။ဒါကြောင့်မို့ခမီးတော်ရဲ့အမွေကိုပေးပါ။ခမီးတော်ပိုင်ဆိုင်တဲ့ဥစ္စာဟာသားဟာအရှင်သခင်ဖြစ်ပါတယ်။သားကိုပဲသားပဲရတဲ့မှာလေစသည်ဖြင့်ပြောပြီးတော့အမွေတောင်းတယ်ပေါ့။မြတ်စွာဘုရားကလည်းပဲဘာမှမပြောဘဲနဲ့ဆုံးဖုံးပေးပြီးတယ်ဆိုလို့ရှိရင်မြတ်စွာဘုရားကြောင်းတော်ပြန်ကြတော့ရာဟုလာလေးကလည်းပဲမင်းသားလေးကလည်းနောက်ကတကောက်ကောက်လိုက်တော့မြတ်စွာဘုရားလည်းမတားခြေတော်မျိုးတော်တွေကလည်းပဲသူတို့ဟာသားဖာဖြစ်နေတော့သားနဲ့ခမီးတော်ဖြစ်နေတော့ဘသူမှဝင်မတားရတော့ကြောင်းကြည့်ပါသွားတယ်ပေါ့ကြောင်းရောက်တဲ့ကမြတ်စွာဘုရားကဘလို့စဉ်းစားလဲဆိုတော့ယံယံပိတုတဏ္ဍကံတဏ္ဍဣစ္ဆတိတံဝတ္တနုကတံသာဝိကတံဟောဒီရာဟုလာမင်းသားတောင်းနေတဲ့ပစ္စည်းဥစ္စာဆိုတာတိတ်ပြီးတော့ဆင်းရဲတယ်တဲ့ဆင်းရဲပင်မမှုအကြောင်းဖြစ်တယ်လောကမှာမောင်းနှမချင်းချင်းမခေါ်နိုင်မပြောနိုင်မိဘနဲ့သာသမီမခေါ်နိုင်မပြောနိုင်ဆွေမျိုးချင်းချင်းရန်ဆောင်နေကြတာဟောဒီပစ္စည်းဥစ္စာအကြောင်းပြုပြီးဖြစ်နေကြတာပဲအဲ့တော့ပစ္စည်းဥစ္စာတိတ်ပြီးတော့ပင်မဆင်းရဲအကြောင်းဖြစ်တယ်ဒီပစ္စည်းဥစ္စာတွေနဲ့သုံးဆောင်လို့ရှိရင်နောက်ဘဝမကုန်သေးရင်ဘဝတွေဆက်ဆက်ဖြစ်ပြီးတော့ဝတ်ထဲမှာဆင်းရဲဒုက္ခရောက်ရတယ်ဟန္တတာဒါနိဘောဓိတရေပရိလတ်တံတတဝိတံအရိယဒနံဒေမိတဲ့ခုငါရာဟုလာမင်းသားကိုအဲ့ဒီဆင်းရဲအကြောင်းဖြစ်တဲ့ပစ္စည်းဥစ္စာတွေမပေးဘဲနဲ့ဘောဓိမပင်အောင်မှာငါဖျားရခဲ့တဲ့သူတော်ကောင်းဥစ္စာ9ပါးတရားသီလစတဲ့သူတော်ကောင်းဥစ္စာ9ပါးကိုငါပေးမယ်တဲ့ လောကုတ္တရာတာယေဇတနံတာမိကံကရောမိအဲ့ဒီရာဟုလမင်းသားလေးကိုငါလောကုတ္တရာအမွေကိုပဲပေးတော့မယ်လောကီအမွေဆိုတာမောင်နှမချင်းချင်းလည်းပဲတယောက်နဲ့တယောက်စနေကြတယ်ရန်နေဖြစ်ကြတယ်ဘာနဲ့တူတယ်လဲဆိုတော့ဒီဟာသိပြီးတော့ပြင်မှန်းတယ်တဲ့ဘုန်းကြီးတို့တနေရာမှာဘလောက်ဟောလဲဆိုတော့ဒီကာမဂုဏ်ဆိုတဲ့ပစ္စည်းဥစ္စာတွေဟာဒီအတ္တမကအညီဟတ်တဲ့ဖိမှတ်မလွတ်ရနိုင်တဲ့ရိုးတုံးနဲ့တူတယ်တဲ့အယိုးတစ်ခုကိုပြစ်ချထားတယ်ခွေးနဲ့တကောင်တည်းပိမ့်မလီပြီးတော့ဒီအမဲရိုးကြီးကိုကြိုက်တယ်ပေါ့ကြိုက်တော့ဘာဖြစ်လဲဆိုတော့တရေလေးနဲ့ရိုးနဲ့ထိတဲ့အခါမှာအနံ့လေးကထွက်လာတယ်အနံ့လေးထွက်လာတော့ဒီဟာအနံ့ထွက်လာပြီဆိုတော့ခွေးငက်လေးဟာစာရနုဝါရနုဝါနုနဲ့ဒီအယိုးပဲကြိုက်နေတယ်အယိုးကြိုက်တော့တရေလေးကပေတော့ပို့ပြီးတော့အနံ့ကထွက်အနံ့ထွက်တော့ဝါနုဝါနုနဲ့ကြိုက်နေနောက်ဆုံးသေးတာသွားမယ်ဘယ်တော့မှဝါလာမလာဘာဖြစ်လို့လဲဆိုတော့အသားမရှိလို့ပဲဒီလိုပဲကာမဂုဏ်ဆိုတာသိဆင်းရဲတာပဲကာမဂုဏ်ဆိုတာမိမိတို့ဒီခွေးမဲ့ကလေးဟာပိန်ချုံနေတဲ့ခွေးလေးကမဲရိုးကိုကြိုက်တဲ့အခါအနံ့လေးနဲ့ဝါနိုးဝါနိုးနဲ့ဒီလိုနေရတယ်လို့တဲ့ဒီကာမဂုဏ်တွေဟာလည်းပဲဘယ်တော့မှဝရတယ်မရှိဘူးတဲ့နောက်ဆုံးသေးတာသွားရောကာမဂုဏ်ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုတာလောကမှာမရှိနိုင်ဘူးဆိုပြီးမြတ်စွာဘုရားကပြစ်တည်ဟောတာလည်းရှိတယ်ပေါ့ဒါကြောင့်အဲ့ဒီလိုပြစ်တည်များနေတဲ့ဒီလောကီစည်းစိမ်ကိုမပေးဘဲနဲ့ငါလောကုတ္တရာမွေပေးမယ်ဆိုပြီးတော့ရှင်သာရိပုတ္တကိုရှင်ပြုပေးခိုင်းလိုက်တယ်။အဲ့ဒီနေရာမှာရှင်မောက္ကလံကခေါင်းရိပ်ပေးတယ်။ရှင်မောက္ကလံကသင်္ကန်းဝတ်ပေးတယ်။ရှင်မောက္ကလံကတရဏဂုံပေးတယ်ပေါ့။ပေးပြီးတဲ့အခါမှာရှင်သာရိပုတ္တကဥပိ္ပစေပေးပြီးတော့ရှင်မာကတ္တပမထေရကြီးအားဩဝါဒပေးပြီးတော့ရှင်ရဟုလာလီကိုရင်ဖြစ်သွားတယ်တဲ့။ဘုန်းကြီးတို့ဒီနေရာမှာစဉ်းစားကြည့်ပေါ့။ရှင်ရဟုလာရုပ်ဥပ္ပဒီအပြင်လည်းပဲစကြဝဠာမင်းဖြစ်လောက်တဲ့အင်မတန်ချုံမောလှပ်ပါတဲ့မင်းသားလေး။မျိုးရိုးအားဖြင့်လည်းပဲရှင်ပြန်ရင်ကနေပြီးတော့ဆင်းသက်လာတဲ့မင်းမျိုးမင်းတွေစိတ်သဘောထားအားဖြင့်လည်းပဲတိတ်ပြီးတော့အဆုံးမတွေကိုလိုလားတဲ့ပေါ့တိတ်ပြီးတော့နုညံ့တိမ်မွေ့တယ်ဒါပေမဲ့ရှင်ရဟုလာလေးကိုရင်ပြုတဲ့အခါမှာဘယ်ဆွေမျိုးမှလည်းမပါပါဘူးဘယ်ဘိသိမ့်မှလည်းမပါဘူးဘယ်ဆိုင်မှလည်းမပါဘူးဘာလူကြီးမှလည်းမပါပဲနဲ့ရိုးရိုးလေးရှင်ပြုပြီးတော့နောက်ဆုံးမှယဟန်ဖြစ်ပြီးတော့ယဟန်ဖြစ်တဲ့အခါမှာမကြမ်းမဲယဟန်နာဖြစ်ပြီးပြိနိဗ္ဗာန်ဆံသွားတယ်အဲ့တော့ဒီနေ့ရှန်လေးကျွန်းတရားဓမ္မတွေကိုဘုန်းကြီးပြောခြင်းတော့ကတရားအောင်ကျမ်းဓမ္မတော်ပြုံးနေတဲ့ကောအာလုံးသောပြိတ္တိရှင်ပြုတယ်ဆိုတာခက်လျောက်ပစ္စည်းဥစ္စာပေါ်များတဲ့ပုံကိုယ်ရဲ့ချဲ့လာတဲ့အခါမှာသူတို့ချဲ့တာကတော့မထောင်းတာဘူးတဲ့သူတို့ကငွေကြေးတက်နိုင်လို့လှူကြတယ်ရှင်ပြုတာကိုအကြောင်းပြုပြီးတော့ကျွေးကြတယ်ဒါကိုဆင်းရဲတဲ့ပုံကိုယ်ရဲ့အတုလိုက်တဲ့အခါမှာကျွေးတွေပြင်ပြီးတော့သာသနာကိုအကြောင်းပြုပြီးတော့လူမျိုးနဲ့နိုင်ငံမတိုးတက်ဘဲနဲ့အကျွေးတွေဘလဝနဲ့ဆုပ်ယုပ်သွားတာဟာဘုန်းကြီးတို့ဂုံပကတနာတွေနောက်လိုက်လို့တဲ့ကိုရှိတာလေးနဲ့လူလို့ရှိရင်ဘုန်းကြီးတို့မဖြစ်ဘူးဆိုတာဘုန်းကြီးသိစေခြင်းနဲ့ပေါ့ဒါကြောင့်မို့ခုပထမဆုံးအနေနဲ့ရှင်ပြုအလူလူမောဒနာတရားကိုရှင်ပြုခြင်းပိုင်ဆိုတာဘုန်းကြီးဒါရှင်းဥစွာဖွဲ့ကြားပြီးတော့ဟောပါတယ်ဒီဟာကိုနာယူပြီးတော့ကိုရဲ့မျိုးဆက်တွေဖြစ်တဲ့သားတွေသမီးတွေမျိုးတွေမြစ်တွေကိုလည်းပဲရှင်ပြုတယ်ဆိုတာဘုရားရှင်ရဲ့လူကြဘလို့ရှိတယ်ဆိုတာအလုံးအမွေပေးနိုင်ပါစေဒီတရားကိုနာယူပြီးတော့ကိုယ်မှာပြည့်စည်ဥစ္စာတွေကတကယ်ပေါ်တယ်ဆိုရင်တော့လှူပေါ်တဲ့လှူတော်မြတ်စွာဘုရားကအပြစ်မပြောပါဘူး။ဒါ ਈ မဲ့လို့တဲ့လှူနီးသိရတယ်ပေါ့။လှူနှုံလှူနီးလည်းပဲရှိတယ်။ဒါကြောင့်ဘုန်းကြီးကရှင်းဥစွာရှင်ပြုခြင်းအပိုင်းကိုပြောပြီးတဲ့နောက်မှာလှူပေးခြင်းအပိုင်းကိုဆက်ပြီးတော့ဟောပေးပါမယ်။အဲ့တော့ခါတဘာမှာဘုရားရှင်ကိုတော်မြတ်ဒီအလှူပေးတာနဲ့ဆက်ပြီးတော့ဟောရရင်မြတ်စွာဘုရားကိုရှင်ကိုတော်မြတ်တာဝတိပြည်ဇေတုံအကြောင်းမှာတရင်သုံးတော်မူတယ်ပေါ့။တရင်သုံးတော်မူတဲ့အချိန်မှာလည်းပဲဒီလိုပဲဝေလူကန္တကီမြို့မှာနန္ဒမာတာဆိုတဲ့အမျိုးသမီးတစ်ယောက်ကရှင်သာရိပုတ္တရှင်မောက္ကလံမူရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုဆုံးကတ်နေတယ်ပေါ့အဲ့ဒါကိုမြတ်စွာဘုရားကဇေတဝန်အကြောင်းကနေပြီးတော့လှမ်းပြီးတော့ဒိဗ္ဗစကုဘိညာဉ်နဲ့ကြည့်လိုက်တဲ့အခါမှာနန္ဒမာတာဆိုတဲ့အမျိုးသမီးကလည်းပဲစေနာသုံးတန်းနဲ့လှူဒန်းနေပုံရှင်သာရိပုတ္တာစတဲ့မူရှိတဲ့ရှင်မောက္ကလံမူရှိတဲ့တန်ဃာတော်ရှင်မြတ်တွေကလည်းပဲအင်္ဂါ၃ပါးနဲ့ပြည့်စုံတယ်အဲ့တော့နန္ဒမတ္တာမျိုးသမီးမာစေနာ၃တန်းနဲ့ပြည့်စုံတယ်လို့ရှင်သာရိပုတ္တာရှင်မောက္ကလံမူရှိတဲ့တန်ဃာတော်ရှင်မြတ်တွေကလည်းလောဘဒေါသမောဟကင်းစင်ပြီးတော့အင်္ဂါ၃ပါးနဲ့ပြည့်စုံတဲ့လူဒါနာဘွဲကြီးကိုမြတ်စွာဘုရားကမြင်တော့အဲ့တာဝတိပြည်ဇေတဝန်အကြောင်းမှာထိုင်ရင်းတဲ့ယဟန်ပရိသတ်စတဲ့ပရိသတ်၄ပါးကိုဟောဒီတရားဟောခဲ့တာပဲအဲ့ဒီလူတရားကိုဘုန်းကြီးကပြန်လဲပြီးတော့ဟောပြပေးနေပေါ့အဲ့တော့မြတ်စွာဘုရားကဘလို့ဟောတယ်ဆိုတော့ယဟန်တို့တဲ့အလှပေးတဲ့ဘက်ကလည်းပဲတရားဓမ္မတွေဘက်ကလည်းပဲအင်္ဂါ၃ပါးပြည့်စုံခဲ့မယ် အလူကံဖြစ်တဲ့တန်ဃာတော်ရှင်မြတ်တွေဘက်ကလည်းပဲအင်္ဂါ3ပါးနဲ့ပြည့်စုံတယ်အဲ့ဒီလိုအင်္ဂါ6ပါးနဲ့ပြည့်စုံခဲ့လို့ရှိရင်တဲ့အဲ့ဒီမျိုးသားမျိုးသမီးရဲ့ကုသိုလ်ကောင်းမှုဟာရည်တွက်လို့ကိုမရတော့ဘူးတဲ့ဒီကုသိုလ်ဟာဘလောက်ရှိတယ်ဘလောက်များတယ်ရည်တွက်လို့ပိုင်းခြားလောက်ကိုမရတော့ဘူးပဲကုသိုလ်ကောင်းမှုတွေဟာများပြားတယ်တဲ့အထာကိုအတင်ချေရောအပ္ပမေရောမဟာပုံညာခန္တော်တွေဝတ်တင်တန်ကိစ္စတိတဲ့အထာကိုစင်စစ်တော်ကအတင်ချေရောအပ္ပမေရောမရည်တွက်မတိုင်းတာမတိုင်းတာနိုင်ပါ၏မဟာပုံညာခန္တော်တွေဝါကုသိုလ်အစုဝေးကြီးဟူ၍သာလျှင်တင်တန်ကိစ္စတိခေါ်ဆိုအပ်ခေါ်ဆိုနိုင်ပါ၏တဲ့အဲ့ဒီလိုအင်္ဂါ6ပါးနဲ့ပြည့်စုံတယ်လူကံပုဂ္ဂိုလ်ကလည်းပဲ3ပါးအလှူပေးတဲ့တရားဓမ္မတွေရတဲ့ပြီအင်္ဂါ၃ပါးဒီလို၆ပါးနဲ့ပြည့်စုံမယ်ဆိုရင်တဲ့အဲ့ဒီကုသိုလ်တွေကရေတွက်လို့ကိုမရပါဘူးရေတွက်လို့မရတယ်ဆိုတော့ဘုန်းကြီးတို့အကျိုးအပြည့်လည်းပဲရေတွက်လို့မရနိုင်နိဗ္ဗာန်ကြီးရောက်နိုင်တယ်တဲ့ဥပမာအပြင်သမုဒ္ဒရာထဲမှာရှိနေတဲ့ရေတွေကိုပြည်တော်နေနဲ့ချင်းတွက်တဲ့အခါဘယ်နှပြည့်ရှိတယ်ပြည်တော်မှဘယ်နှရာရှိတယ်ဘယ်နှထောင်ရှိတယ်တွက်လို့မရတယ်လို့ပဲယေစုရေဝေးကြီးလို့ဒီလိုပြောလို့ရှိရင်တော့ရကောင်းရနိုင်တယ်ပေါ့ဒီလိုပဲအင်္ဂါ6ပါးနဲ့ပြည့်စုံလို့ရှိရင်ကုသိုလ်တွေကတိတ်ပြီးတော့ကြီးကျယ်တယ်တဲ့အကုသိုလ်မရောဘူးကုသိုလ်စစ်စစ်တွေကတိတ်များပြားပြီးတော့နောက်ဆုံးနိဗ္ဗာန်ကြီးအကျိုးပေးနိုင်တဲ့အကြောင်းမြတ်စွာဘုရားကဟောကြားတော်မူခဲ့တယ်အဲ့တော့ကောင်းပြီမြတ်စွာဘုရားကဇေတဝန်ကျောင်းကနေပြီးတော့အဲ့ဒီနန္ဒမတ္တာရဲ့အလှူကိုကြည့်ပြီးတော့အင်္ဂါ6ပါးနဲ့ပြည့်စုံတဲ့တရားတော်ကိုဒါနာကုသိုလ်မျိုးကိုမြတ်စွာဘုရားကယဟန်ပရိသတ်လူပရိသတ်စတဲ့ပရိသတ်၄ပါးကိုဟောကြားတယ်ပေါ့အဲ့တော့ကောင်းပြီပုဂ္ဂိုလ်ကပြည့်စုံရမယ်အင်္ဂါ၃ပါးလှူပေးတဲ့ဒကာဒကမလည်းပဲအင်္ဂါ၃ပါးပြည့်စုံရမယ်ဆိုတော့ပထမရှင်းဦးဆိုတာအလှူကံပုဂ္ဂိုလ်ဘက်ကကြည်ကြပြအကုသိုလ်ကောင်းမှုတစ်ခုအကျိုးကြီးတယ်နိဗ္ဗာန်တိကုသိုလ်တွေမရေတွက်နိုင်အောင်နိဗ္ဗာန်တိအကျိုးပေးနိုင်တဲ့ကုသိုလ်တွေအများကြီးရနိုင်တယ်ဆိုတာဘလို့ပုဂ္ဂိုလ်တွေကိုလှူရမှာလဲဆိုတော့မြတ်စွာဘုရားကအလှူကံပုဂ္ဂိုလ်ဟာတဲ့အင်္ဂါ၃ချက်နဲ့ပြည့်စုံရတယ်ဗာလဲဆိုတော့ဣဒာဘေကဝေပဋိက္ခာယကဝိဒရာဂဝါဟွန်တိရာဂဝိနည်းယဝါပฏิပန္နာဝိဒာဒေါသဝါဟွန်တိဒေါသဝိနည်းယဝါပฏิပန္နာဝိဒာမောဟဝါဟွန်တိမောဟဝိနည်းယဝါပฏิပန္နာဘေကဝေမဂ္ဂုနိဗ္ဗာန်ဒုလမြို့သားမြို့သမီးတို့ဣဒာဤငါဖရာရဲ့သာသနာတော်၌ပฏิက္ခာယကလူကံဖြစ်တဲ့ရှင်ကောင်းရှင်မြတ်တို့သည်ဝိဒာရာဂဝါရာဂကင်းတဲ့ပုဂ္ဂိုလ်တို့သည်တော်၎င်းရာဂဝိနည်းယဝပฏิပန္နာရာဂကင်းမှုရန်အတွက်ကြင်ကြံကြိုးကိုအထုတ်နေကြသည်တို့၎င်းဝန်တီဖြစ်ကြပေကုန်၏ဝိတာဒေါသဝါရာဒေါသတရားကင်းတဲ့ယန္တာပုဂ္ဂိုလ်တို့သည်တို့၎င်းဒေါသဝိနည်းယဝပฏิပန္နာဒေါသကင်းမှုအတွက်ကြင်ကြံကြိုးကိုအထုတ်နေတဲ့ပုဂ္ဂိုလ်တို့သည်တို့၎င်းဝန်တီဖြစ်ကြပေကုန်၏ဝိတာမောဟဝါမောဟတရားကင်းတဲ့ယန္တာပုဂ္ဂိုလ်တို့သည်တို့၎င်းမောဟဝိနည်းယဝပฏิပန္နာမောဟကင်းဖို့အတွက်ကြင်ကြံနေကြတဲ့ပုဂ္ဂိုလ်တို့သည်တော်လည်းကောင်းဟွန်တိဖြစ်ကြပေကုန်၏ဤတည်းသို့ဘဂဝါသုံးလောကဒေါတာရှင်တော်မြတ်ဖရာသည်အဝောစာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပြီတည်းအဲ့တော့အလှူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးနဲ့ပြည့်စုံအောင်လို့ဆိုတော့ဘာလဲဆိုတော့အမျက်ဆုံးအားဖြင့်ပြောရလို့ရှိရင်တော့လောဘကင်းစင်တဲ့ပုဂ္ဂိုလ်ဒေါသကင်းစင်နေတဲ့ပုဂ္ဂိုလ်မောဟကင်းစင်နေတဲ့ပုဂ္ဂိုလ်အဲ့ဒီအင်္ဂါ၃ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့ဘုန်းကြီးတို့နောက်ဆုံးဆိုလိုတာကတော့ယန္တာပုဂ္ဂိုလ်ဖြစ်ရမယ်ပေါ့ဘုန်းကြီးတို့လဲမြေလုတ်တဲ့အခါမှာကြက်တီးကုန်းမြေသွားလုတ်လို့ရှိရင်ဘုန်းကြီးတို့မျိုးစေ့တောင်မှဆုံးသွားမှာပဲဒီလိုပဲပုလူကံပုဂ္ဂိုလ်တဏ္ဍမှာလောဘတွေဒေါသတွေပြည့်နေတာသွားလူတွေကြက်တီးကုန်းမြေနဲ့တူတယ်တဲ့ကိရိတာမှိုက်တိရိုက်တွေပေါင်းမြက်တွေထနေတယ်အဲ့တော့အင်မတန်မှမြေဩဇာကောင်းတဲ့မြေမှာသွားပြီးတော့စိုက်ပျိုးလို့ရှိရင်ဘုန်းကြီးတို့အမျက်များများရတယ်လို့ပဲသီလသမာဓိပညာဆိုတဲ့မြေဩဇာကောင်းတဲ့တန်ဃာတော်ရှင်မြတ်တွေသွားပြီးတော့တူလို့ရှိရင်ဒါတွေကဆုမတောင်းလည်းပဲအကျိုးကြီးတယ်တဲ့ဒါကြောင့်မို့လောဘဒေါသမောဟကင်းစင်တဲ့ပုဂ္ဂိုလ်ဆိုတာယန္တာပုဂ္ဂိုလ်ပါပဲဒါရင်မဲလားဆိုတော့မဟုတ်ပါဘူးဒါအမျက်ဆုံးဥက္ကဋ္ဌနိဒိတာနီးနဲ့ပြောတာတဲ့ရာဂဝိနည်းယဝပฏิပန္နာဒေါသဝိနည်းယဝပฏิပန္နာမောဟဝိနည်းယဝပฏิပန္နာတဲ့လောဘဒေါသမောဟကင်းစင်ပြီးတော့ယဟန္တာမဖြစ်သေးတောင်မှလောဘဒေါသမောဟငြိမ့်အေးဖို့အတွက်အကျင့်မှန်နေကျင့်နေရဆိုလို့ရှိရင်ဒါလည်းပဲလူကံပုဂ္ဂိုလ်အင်္ဂါ၃ချက်နဲ့ပြည့်စုံတယ်လို့ဆိုနိုင်ပါတယ်လို့ထပ်ထားဆရာကဖွင့်ပြတယ်ပေါ့ အဲ့တော့ဘုန်းကြီးတို့ဒီလှူတဲ့တန်းတဲ့ကံမှာပုပ်ကိုယ်ဆွဲចောင်းဆွဲမထားနဲ့ပေါ့ဘလို့ထားမလဲဆိုတော့ဒီအင်္ဂါမြတ်စွာဘုရားဟောကြားတော်မူတာနဲ့ကြည့်ကြည့်လိုက်မြတ်စွာဘုရားကတန်ဃာတော်ရှင်မြတ်တွေအလှကံပုပ်ကိုယ်တွေဟာတဲ့လောဘငြိမ်းဖို့အတွက်ကျင့်နေတာဖြစ်ရမယ်ဒေါသငြိမ်းဖို့အတွက်ကျင့်နေတာဖြစ်ရမယ်မောဟငြိမ်းဖို့အတွက်ကျင့်နေတာဖြစ်ရမယ်လို့ဒီလိုဟောတာလေအဲ့တော့ကိုကဒီစံလေးနဲ့ရှာကြည့်လိုက်ပေါ့ဘယ်ကြောင့်ဘယ်ပုပ်ကိုယ်လှူမယ်ဒီလိုမစွဲနဲ့အဲ့တော့ရှာကြည့်တဲ့အခါမှာဘလို့ကြည့်ရမလဲဆိုတော့လောဘဒေါသမောဟငြိမ်းဖို့အတွက်ကျင့်နေဆိုတာဘာတွေလုပ်နေတာလဲဆိုတော့မြတ်စွာဘုရားကသူ့ရဲ့သားတော်တွေကိုတောင်းဝန်နှစ်ရက်အနှင်းခဲ့တယ်ပေါ့နံပါတ်1ကန္တတုဒ္ဓစာပေခြင်းငံသင်အံပို့ချခြင်းတရားဟောတရားပြခြင်းဆိုတဲ့တောင်းဝန်နံပါတ်2ဝိပဿနာဒုဒ္ဓကိုယ်ကကျမ်းမာရေးမကောင်းလို့သို့မဟုတ်စာပေကျမ်းကံမပြည့်စုံလို့ဖြစ်နေခဲ့လို့ရှိရင်ကိုတရားကိုရှုမှတ်ပြီးတော့ပြည့်တာငြိမ်းဖို့အတွက်ဝိပဿနာတရားတွေတမထတရားတွေရှုမှတ်နေတယ်အဲ့တော့ဒီတရားထုတ်ခြင်းဆိုတဲ့အလုပ်ပေါ့အဲ့တော့နံပါတ်1စာပေကျမ်းကသင်ယံပို့ချခြင်းတရားဟောတရားပြခြင်းဆိုတဲ့ကန္တတုဒ္ဓတောင်းပရိယတ်တိအလုပ်တရားထုတ်ခြင်းဆိုတဲ့ပฏิပတိဝိပဿနာဒုဒ္ဓတောင်းပฏิပတိအလုပ်ဒီနှလုံးဟာမြတ်စွာဘုရားခွင့်ပြုတဲ့အလုပ်ပဲအဲ့တော့မြတ်စွာဘုရားခွင့်ပြုတဲ့အလုပ်ကိုလုပ်နေပြီဆိုရင်ဒါလောဘဒေါသမောဟတွေထိုက်တဲ့လောက်ငြိမ်းသွားမှာပဲတဲ့အဲ့တော့မြတ်စွာဘုရားဟောကြားတဲ့ပရိယတ်တိဘလို့ပฏิပတ်တိလို့ကိုလုံတိုင်းလောဘဒေါသမောဟငြိမ်းသလားဆိုတော့မဟုတ်သေးဘူးတဲ့မြတ်စွာဘုရားရဲ့အလုပ်မြတ်စွာဘုရားပေးတော်မူတဲ့တောင်းဝန်ဖြစ်တဲ့ပရိယတ်တိအလုပ်တော့လုပ်နေပါရဲ့ကုလစာသင်တန်းကြီးတွေတော့ထောင်မာရဲ့စာသင်သားတွေမွေးပါရဲ့ရည်ရွယ်ချက်ကဘာလဲဆိုတော့တို့တိုက်ကစာမွေးပွဲများများအောင်မှဖြစ်မှာစာမွေးပွဲများများအောင်မှလူတီများပြီးတော့တူတဲ့တန်းတဲ့လူတွေများမှကြောင်းကန်တွေလာပြီးတော့ဆောက်တဲ့လူတွေများမှနာမည်ကြီးမှဆိုတဲ့စိတ်နဲ့လှုပ်ပြီးဆိုရင်လည်းပဲဘုန်းကြီးတို့ကိုယ့်ကိုစဉ်းစားကြည့်လိုက်ဒါဟာလောဘငြိမ်းမှုအတွက်ကျင့်တာဟုတ်ရဲ့လားဒေါသမောဟငြိမ်းမှုအတွက်ကျင့်တာဟုတ်ရဲ့လားလို့တွေးလိုက်လို့ရှိရင်လှုပ်နေတာကတော့ပရိယတ်ဇာတင်စားကြတရားဟောတရားပြလှုပ်ကြည့်လှုပ်နေတာပဲဒါပေမဲ့လို့စိတ်သက်ကလာဘတက္ကာရတွေလိုခြင်းလို့ဘုံကြီးခြင်းလို့နာမည်ကြီးခြင်းလို့ဆိုရင်လောဘတွေကမငြိမ်းတဲ့ပြင်တိုးတောင်တိုးလောင်နေဒါဆိုရင်နီးမမှန်သေးဘူးလို့ဒါကိုယ့်အကိုဆုံးဖြတ်ရမယ်ပေါ့ဒီလိုပဲတရားဟောတဲ့ပုဂ္ဂိုလ်ကလည်းပဲတရားဟောပြီဆိုလို့ရှိရင်ကိုဟောလိုက်တဲ့တရားကိုနာယူပြီးတော့ဒကာဒကာမတွေသိဉာဏ်ရပါစေလို့မဟုတ်ဘဲနဲ့ဒီလိုတရားဟောလိုက်မှဓမ္မပူဇာများများရမှာဆိုတဲ့စိတ်သက်လေးနဲ့ဟောလို့ရှိရင်ဟောရင်ဟောရင်နဲ့မြတ်စွာဘုရားခွင့်ပြုတဲ့လုပ်တော့လုပ်ပါရဲ့စိတ်သက်ကလာဘတက္ကာရဓမ္မပူဇာများများလိုခြင်းလို့ဆိုရင်လောဘဒေါသမောဟမငြိမ်းတဲ့ပြင်တိုးတောင်တိုးလာအောင်ပဲတဲ့ဒါလည်းပဲမဟုတ်သေးဘူးပေါ့အဲ့တော့တရားပြတဲ့တန်ဃာတော်ရှင်မြတ်တွေလည်းဒီလိုပဲတရားပြတဲ့ကဒကာဒကမတွေကိုယ့်ရဲ့တရားနည်းကိုသိပြီးတော့လောဘဒေါသမောဟငြိမ်းချင်ခြင်းလို့ဆိုတာမဟုတ်ပဲနဲ့ကိုယ့်ရဲ့ရိတ်သားဆောက်အုံတွေများလောင်ကိုယ့်ရဲ့ရိတ်သားလူတွေများလောင်လူတွေတန်းတဲ့လူတွေပေါ်လောင်ဝါဒတွေဖြန့်နေဆိုရင်လည်းဒါစိတ်ကလောဘဒေါသမောဟငြိမ်းချောင်းခြင်းကျင့်တယ်ဆိုပေမဲ့ရည်ရွယ်ချက်ကလောဘဒေါသမောဟတွေတိုးတယ်တဲ့ဒါဆိုလို့ရှိရင်လူကံပုဂ္ဂိုလ်ရဲ့အင်္ဂါ၃ပါးမပြည့်စုံသေးဘူးတဲ့အဲ့တော့ခွန်ကြီးတို့ကြောင်းမြန်ပြန်လိုက်လောဘဒေါသမောဟငြိမ်းဖို့ဆိုတာပရိယတ်တိစာသင်စာကြတရားဟောတရားပြလုပ်လည်းပဲလုပ်တယ်ပฏิပတ်တိတရားလည်းပဲအားထုတ်တယ်လုပ်တဲ့အခါမှာရည်ရွယ်ချက်ကလည်းပဲစာသင်တိုက်ထောင်းနေဆိုလို့ရှိရင်မျိုးဆက်တည်တည်ပွားပြီးတော့သူတော်ကောင်းတွေဖြစ်ပြီးတော့မြတ်စွာဘုရားသာသနာတော်ကြီးရှေးပါလေဒီသာသနာတော်နဲ့တွေ့တဲ့ပုဂ္ဂိုလ်တွေလည်းအသိဉာဏ်မှန်ရပြီးတော့အသိဉာဏ်တူတွေရပါစေဆိုတဲ့စိတ်နဲ့စာတင်ကြမယ်တရားဟောတဲ့ပုဂ္ဂိုလ်တွေကလည်းပဲကိုတရားကိုနာယူတဲ့ပုဂ္ဂိုလ်တွေအသိမှန်မြင်မှန်ရပြီးတော့အမှန်ကျင့်နိုင်ရပါစေကိရိတာကင်းကြပါစေဆိုတဲ့စိတ်နဲ့ဟောမယ်တရားပြတဲ့ဆရာတော်ရှင်မြတ်တွေကလည်းပဲကိုတရားကိုအားထုတ်ပြီးတော့လောဘဒေါသငြိမ်းပါစေဆိုပြီးတော့လာဘတက္ကာရမငယ်ပဲနဲ့လုပ်ပြီးဆိုရင်ဒါတွေဟာဘုန်းကြီးတို့ဘာဖြစ်မလဲဆိုတော့လောဘဒေါသမောဟငြိမ်းမှုတွေကျင့်တယ်လို့ဒီလိုခေါ်လို့ရပါတယ်တရားထုတ်တာတောင်မှဆယ်ရက်စကန်ဝင်လိုက်မှစီးပွားရေးတွေတက်မယ်တဲ့ဒါမျိုးစိတ်တဲ့ငါတရက်အားထုတ်ရင်တရက်ကိရိတာကင်းတယ်ဆယ်ရက်အားထုတ်ရင်ဆယ်ရက်ကိရိတာကင်းတယ်ဆိုတဲ့စိတ်တဲ့မှာအားထုတ်မှဘုန်းကြီးတို့ပို့ပြီးတော့တန်ရှင်းပါတယ်ဒါကြောင့်မြတ်စွာဘုရားကအလှကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်ပြည့်စုံရမယ်ဆိုတာလောဘငြိမ်းချောင်းခြင်းနေကျင့်နေရမယ်ဒေါသငြိမ်းချောင်းခြင်းနေကျင့်နေရမယ်မောဟငြိမ်းချောင်းခြင်းနေကျင့်နေရမယ်အဲ့တော့ဒီလိုကျင့်ရမယ်ဆိုတာလည်းပဲနံပါတ်၁လုပ်ငန်းဖြစ်တဲ့ပရိယတ်တိပฏิပတ်တိလောက်ကမှန်ကန်ရမယ်နံပါတ်၂အဲ့ဒီလုပ်ငန်းပေါ်မှာစိတ်တက်စေတနာရည်ရွယ်ချက်မှန်ရမယ်အဲ့ဒီနှစ်ပါးနဲ့ပြည့်စုံမှာဘုန်းကြီးတို့လောဘဒေါသမောဟငြိမ်းချောင်းခြင်းကိုကျင့်တယ်လို့ခေါ်လို့ရပါတယ်အဲ့တော့ပရိယတ်တိပฏิပတ်တိအလုပ်ကိုလုပ်ပြီးတော့စိတ်တက်မှန်ရင်တောင်ကိလေသာများတယ်တိုးပွားတယ်ဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်ဇာတင်စာကြတရားဟောတရားပြလည်းမလုပ်နောက်ပြီးတော့တရားအထောက်မှုလည်းမလုပ်ဘဲနဲ့စီးပွားရေးတွေလျှောက်လုပ်ပြီးတော့နှလုံးတွေသုံးလုံးတွေဓာတ်တွေလျှောက်လုပ်တဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားပေးတဲ့အလုပ်လည်းမလုပ်ဘူးအလုပ်ကလည်းပဲမှားနေတယ် ကြီးရဲ့ကြက်ကလည်းပဲဒီအလုပ်တွေလုပ်မှတော့လာဘတက္ကာရပူဇော်ခံခြင်းလို့လုပ်တာဆိုတာထင်ရှားတဲ့အတွက်မြတ်စွာဘုရားဖွင့်မပြုတဲ့အလုပ်တွေလုပ်ပြီဆိုရင်ဒါကိလေသာတွေတိုးနေသလားကိလေသာတွေခေါင်းပါပြီးတော့နည်းသွားသလားဆိုတာဒါကိုယ့်အကိုပဲဆုံးဖြတ်ကြည့်တော့ပေါ့ဒါကြောင့်မြတ်စွာဘုရားကလူကံပုဂ္ဂိုလ်တွေဆိုတာတဲ့တန်ဃာတော်ရှင်မြတ်တွေဆိုတာလောဘဒေါသမောဟကင်းပြီးတဲ့ရဟန္တာတွေမဖြစ်တော့မှလောဘငြင်းချောင်းအကျင့်တွေကျင့်နေရမယ်။ဒေါသငြင်းချောင်းအကျင့်တွေကျင့်နေရမယ်။မောဟငြင်းချောင်းအကျင့်တွေကျင့်နေရမယ်။အဲ့ဒီ၃ပါးနဲ့ပြည့်စုံလို့ချင်းလူကံဘက်ကအင်္ဂါ၃ပါးပြည့်စုံပြီတဲ့။အဲ့ဒီလိုလူကံဘက်ကအင်္ဂါ၃ပါးပြည့်စုံတဲ့လူမျိုးဟာကုသိုလ်ကောင်းမှုရဲ့ရေတွက်လို့မရနိုင်အောင်ကြီးမားပြီးတော့နောက်ဆုံးနိဗ္ဗာန်တည်ထောက်ပံ့ဖြစ်နိုင်ပါတယ်တဲ့။ဒါကလူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးပါကောင်းပြီလူကံဘက်ကရှင်မြတ်ဒီဘက်ကအင်္ဂါ၃ပါးနဲ့ပြည့်စုံရတယ်လို့ယနေ့လူကြတန်းရတဲ့တက္ကအောင်ကျိန်တက္ကမတော်ပြုံးတို့မိသားစုနဲ့တကွာရှံကလေးကျွန်းရွာသူရွာသားတွေမိမိတို့တက္ကတက္ကမတွေဘက်ကလည်းပဲအင်္ဂါ၃ပါးနဲ့ပြည့်စုံရတယ်တဲ့လူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးပြည့်စုံပြီးတော့မိမိတို့ဘက်ကလည်းပဲအင်္ဂါ၃ပါးပြည့်စုံမှအဲ့ဒီအလူဟာသမုဒ္ဒရာထဲရှိနေတဲ့ရေတွေကိုရေတွက်လို့မရတယ်လို့ဒီမျိုးသားမျိုးသမီးရဲ့ကုသိုလ်တွေကလည်းပဲအမြဲတမ်းစီးဆင်းပြီးတော့အင်မတန်မှကြီးကျယ်တဲ့ကုသိုလ်ကောင်းမှုတွေဖြစ်ပြီးတော့နောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်တဲ့အဲ့တော့ကောင်းပြီအလှပေးတဲ့တရားဒဂမတွေကဘေးအင်္ဂါ၃ပါးနဲ့ပြည့်စုံအောင်ပါတယ်လို့ဘုန်းကြီးတို့အကျဉ်းချုပ်လိုက်လို့ရှိရင်တော့စေနာ၃ဌာန်နဲ့ပြည့်စုံရတယ်တဲ့ဣဒာဘေကဝိတာယကောပုဗေဝဒါနာသူမနောဟောတိတတဝါတမနောတိတတံစိတံပတာရိတိတတဝါအတမနောဟောတိဘေကဝေမဘုန်နိဗ္ဗန်လူလာမြို့သားမြို့သမီးတို့ဤဒါဤငါဖေယယတာဒနာတော်၌ဒါယကောစွန်ကြေပေကံလူရန်နှင့်မြို့ကောင်းသားမြို့ကောင်းသမီးသည်ဒါနာစွန်ကြေပေကံလူရန်ခြင်းမှာပုဗ္ဗေဝါရှေဖို့၌တာလျင်သူမနောဟောတိဝန္တာရှင်ပြသောစိတ်ရှိပါ၏တရံတရံတော့တူတန်းနေစဉ်မှာလည်းပဲစိတ်တန်စိတ်ကိုပတာရီတိကြည်လင်စေတတဝါအတမနောဒီတတဝါပိတူပြီးတဲ့နောက်မှာလည်းပဲအတမနောဝမ်းမြောက်ရှင်ပြသောစိတ်ရှိသည်ဟောဒီဖြစ်ပါ၏ဤတိတို့ဘဂဝါသုံးလောကထိုတာရှင်တော်မြတ်ဗျာသည်အဝောဇာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏တည်းအဲ့တော့လှူပေးတဲ့တက္ကရာကမတွေဘက်ကလည်းပဲကိုယ့်ဘက်ကကိုတာကိုလုံအောင်စေနာ၃ဌာန်နဲ့ပြည့်စုံအောင်လုပ်ရတယ်တဲ့စေနာ၃ဌာန်နဲ့ပြည့်စုံရတယ်စေနာ၃ဌာန်ဆိုတဲ့ဇာတ်ကားကတက္ကရာကမတွေတရားပွဲတွေမှာလည်းပဲကြားဖို့နေမှာပဲလမ်းလှူခံတော့လည်းပဲစေနာ၃ဌာန်ပြဋ္ဌာန်းပြီးတော့ဆိုပြီးတော့လူကံပုဂ္ဂိုလ်တွေကလမ်းမှာအော်နေကြတာတန်ကျက်ဆက်ကြီးတွေနဲ့လည်းကြားဖို့နေမှာပဲဒါပေမဲ့စေနာ၃ဌာန်စင်ကြယ်အောင်ပြည့်စုံအောင်ဘယ်လိုလုပ်ရမလဲလို့မေးလိုက်လို့ရှိရင်တော့ဖြည့်တတ်တဲ့ပုဂ္ဂိုလ်ရှားပါလိမ့်မယ်ဒါကြောင့်ဘုန်းကြီးကအဲ့ဒီစေနာ၃ဌာန်ကိုအချိန်ရတဲ့လောက်တေချာလေးဟောပေးပါ။အဲ့တော့နံပါတ်၁ဘာလဲဆိုတော့ပုဗ္ဗေဝါဒနာသူမနောဟောတိတဲ့ပုဗ္ဗစေနာပုဗ္ဗစေနာဆိုတာမလူမီမှာဝမ်းမြောက်ဝမ်းသာဖြစ်ရတယ်တဲ့လူတဲ့ပုဂ္ဂိုလ်တွေကဒါဟာသိပြီးတော့အရေးကြီးပါလေ။ဘုန်းကြီးတို့ဒီဒါနတစ်ခုပြုတော့မယ်ဆိုရင်ယနေ့လူလူကြတယ်ပေါ့မလူခင်တစ်လလောက်ကလူစသည်ဖြင့်လူမဲ့တမ်းမယ်ဆိုတာစိတ်ကူးတွေနဲ့ကြံစီကြမှာပါအဲ့ဒီကလေးကဝမ်းမြောက်ဝမ်းသာနဲ့ကုသိုလ်စိတ်တွေဖြစ်အောင်ကြိုးစားရတယ်တဲ့အကုသိုလ်မဝင်စေနဲ့တဲ့ဒါဗာနဲ့သက်ဆိုင်နေဆိုတော့လူတကာတကမတွေနဲ့သက်ဆိုင်တာလူတကာတကမဇနီးမောင်နှံတယောက်ကဘလို့လူမဲခင်မုန်းဖြစ်တဲ့သူကဘလို့လူမဲဆိုရင်ဇနီးဖြစ်တဲ့လူကတကယ်လို့မကြိုက်ဘူးဆိုတော့မှဒေါသတွေနဲ့မပြောဘဲနဲ့အကျိုးအကြောင်းလေးနဲ့ဘလို့ကပိုကောင်းတယ်စသည်ဖြင့်ညှိနှိုင်းပြီးတော့လူလို့ရှိရင်ဘုန်းကြီးတို့အကုသိုလ်ဆိုတာမဝင်ပါဘူးဒီလိုမှမဟုတ်ပဲနဲ့ခင်မွန်ဖြစ်တဲ့လူကဂုံပကတနာတွေလှုပ်ချင်းဇနီးဖြစ်တဲ့လူကရိုးရိုးလှုပ်ချင်းအပြောဆိုမတည့်တဲ့ကမင်းကဘာတိလို့လဲငါကဘာတိလို့လဲစသည်ဖြင့်ကတောက်ကဆတွေနဲ့ညင်းခုံရမယ်။သာသမီနဲ့မိဘလည်းပဲဒီလိုပဲညှိနှိုင်းလို့မရဘူးညင်းခုံရဒေါသဖြစ်ကြမယ်ဆိုရင်ဒီလူကပုပ္ပစေတနာမပြည့်စုံဘူးလို့ဒီလိုပဲကောက်ချက်ချလို့ပြရတယ်ပေါ့။ဒါကြောင့်မို့ပုပ္ပစေတနာပြည့်စုံအောင်မလှူခင်ကလေးအတိုင်းမြင်ပြီးဆိုကြတဲ့ကငါတိငါတက်ဆိုတဲ့မာနအတ္တစိတ်တွေကိုဘေးဘယ်ချပြီးတော့အချင်းချင်းတိုင်ပင်ရပါတယ်။တိုင်ပင်ပြီးတော့မှားနေတယ်ဆိုလို့ရှိရင်လည်းပဲဘလို့ဘလို့ကြောင့်မှားနေတယ်ဘလို့လေးလို့ရင်ပိုကောင်းမယ်စသည်ဖြင့်အကျိုးအကြောင်းနဲ့ပြောတတ်တဲ့အကျင့်တွေလုပ်လို့ရှိရင်ဘုန်းကြီးတို့ဒီမလူခင်မှာပုပ္ပစေတနာတွေဆိုတာဖြစ်ပါတယ်တဲ့ဒီလိုမှမဟုတ်ဘူးဆိုရင်ငါတိငါတက်ဆိုလို့ရှိရင်အားလုံးဟာဒေါနဲ့မောနဲ့ပြောပြီးတော့နောက်ဆုံးရန်တောင်ဖြစ်နိုင်ပြီးတော့အကုသိုလ်တွေဖြစ်သွားလို့ရှိရင်ပုပ္ပစေတနာပြတ်သွားတတ်ပါတယ် ဘုန်းကြီးတို့ပုပ္ပစေနာပြက်ပြားလို့ရှိရင်အထင်ရှားဆုံးအကျိုးတစ်ခုကဘာဖြစ်တယ်လဲဆိုတော့ဘုန်းကြီးတို့ဖြစ်ရဘဝတိုင်းမှာအလှလှလိုက်တဲ့အတွက်ပစ္စည်းဥစ္စာတော့ချမ်းသာပါရဲ့တဲ့ဒါပေမဲ့လို့အင်မတန်မှရုပ်ဆိုးတတ်တယ်ဘုန်းကြီးတို့ဘုရားလောင်းကုသမင်းရုပ်ဆိုးတာအဲ့ဒီပုပ္ပစေနာချိုးခဲ့လို့ပါပုပ္ပစေနာချိုးခဲ့တဲ့အတွက်ရှင်ဘီရင်တော့လာဖြစ်ပါရဲ့စီးစဉ်ဥစ္စာတွေတော့တိတ်ကြီးကျယ်ပါရဲ့ဒါမှမလူမီမတမ်းမီမှာပစ္စေကဗုဒ္ဓလှူထားတဲ့မုံကသူကစိတ်ဆိုးပြီးတော့သူမကြီးလှူထားတဲ့မုံကိုစိတ်ဆိုးပြီးတော့ပြန်လှူခဲ့တဲ့အတွက်အကုသိုလ်ဖြစ်ခဲ့တဲ့ပုပ္ပစေနာချုပ်ခဲ့တဲ့အတွက်ကုသမင်းဖြစ်တဲ့ခါမှာဘလူးတပတ်တကောင်ကိုရုပ်ကတိတ်ဆိုးတယ်ပပဝရိယသူ့ကိုမြင်လိုက်တဲ့ကဘလူးထင်ပြီးတော့မုလဲလောက်အောင်ကိုရုပ်ဆိုးတယ်ဆိုတာဒါပုပ္ပစေနာချုပ်ခဲ့လို့စပြီးမှကောက်ချက်ပြပါတယ်ဒါကြောင့်ပုပ္ပစေနာဖြစ်ချင်လို့ရှင်ညီနိုင်တိုင်ပင်ပြီးတော့အကျိုးကြောင်းလေးတွေနဲ့သွားပြီးတော့လှုပ်လို့ရှင်ပုပ္ပစေနာမလူမီကလေးကကုသိုလ်တွေဖြစ်တယ်အဲ့ဒါပုပ္ပစေနာစေနာသုံးဌာန်တွေကတစ်ခုနဲ့ပြည့်စုံရင်ဖြစ်တယ်တဲ့နောက်အပရစေနာဆိုတာဘာလဲဆိုတော့ဒတဝါဒမနောဟောတိတဲ့ဘိကဝေမဂ္ဂနိဗ္ဗာန်လူလာနုသနုသမီတို့ဣဒာဤငါဖေယယေသာသနာတော်၌ဒါယကောစွန်ကျေပေကံလူရန်နဲ့မျိုးကောင်းသားမျိုးကောင်းသမီးတီတတဝါပိတုပြီးတဲ့နောက်မှာလည်းပဲအတ္တမနောဝမ်းမြောက်ဝမ်းသာရှင်ပြသောစိတ်ရှိသည်ဟောတိဖြစ်ပါသည်တဲ့လူရန်ပြီးတဲ့နောက်မှာလည်းပဲဝမ်းမြောက်ဝမ်းသာဖြစ်ရတယ်တဲ့ဘုရားတို့ဝမ်းမြောက်ဝမ်းသာဖြစ်ဖို့ဆိုတာစောစောကပြောပြီးပြီပဲကိုကတသိန်းကုန်ခံနိုင်တဲ့အလူကိုတသိန်းမဟုတ်ပဲနဲ့ဘေးရနေမြောက်ပေးတဲ့အတွက်နှစ်သိန်းသုံးသိန်းအကျွေးယူလူလိုက်တယ်လူပြီးတဲ့ကံမှာကျွေးရမကြီးအလှူကိုပြန်ပြီးတော့တွေးတိုင်းစိတ်ချင်းရဲတယ်ဆိုရင်ဒါပရစေနာဘယ်တော့မှမဖြစ်ပါဘူး။ဒါကြောင့်မို့ပရစေနာဖြစ်ဖို့ဆိုတာဂုံပကာနနာတွေမမတ်ဖဲနဲ့တကယ်အကျိုးရှိမဲ့လုပ်ကိုရွေးချယ်ပြီးတော့ဘသူတွေဂုံပြောပြောမပြောပြောဖျားဆတဲ့သူတော်ကောင်းတွေသဘောကျရင်ပြီးတာပဲဆိုတဲ့စိတ်တည်းနဲ့ခံယူပြီးတော့လုပ်လို့ရှိရင်ပရစေနာဆိုတာပြန်ပြီးတော့တွေးတိုင်းတွေးတိုင်းဝမ်းသာပါလေ။ငွေကုန်တိုင်းဝမ်းသာတာမဟုတ်ဘူး။တချို့ဆိုရင်ငွေတွေတိမ်မောင်းကြောင်များစွာကုန်ကြပြီးတော့လှူတယ်။လှုပ်လဲရတာလည်းဖက်ဖက်မောလို့ပြေးလိုက်တဲ့အခါမှာသူတို့ရဲ့အလှူတန်းကိုပြန်ပြီးတော့အောင်းမိလိုက်လို့ရှိရင်တန်ခါတော်ရှင်မျက်တည်ဘူးလှူရတဲ့ကြည်နူးချိန်ကနည်းနည်းဂုံပကတနာတွေနဲ့မောဟိုက်နေတာကများပြီးတော့ပရစီနဲ့ချုပ်ရင်းတက်ပါတယ်ဒီနေရာမှာမစိုးရင်ဆရာတော်ဘုရားကြီးပြောတဲ့စကားတိတ်ပြီးတော့မှတ်သားစရာကောင်းတယ်အဲ့တော့ကိုလှူတဲ့ပစ္စည်းကိုတဲ့ဆရာတော်ကြီးကမအအောင်လှူကြတယ်ဒါမျိုးပြောတယ်ဒါပါလဲဆိုတော့ဘုန်းကြီးတို့ပရစီနာမချုပ်အောင်ပြောတာပဲအအောင်လှူတယ်ဆိုတာဘာပြောတာလဲဆိုတော့ပိဋကတ်သုံးပုံလှူတယ်ဆိုကြပါစို့ပိဋကတ်သုံးပုံကိုဘာမှအသုံးမပြုတဲ့တောချောင်းကတောထွက်ကိုယ်တော်ကြီးတပါသွားလှူတယ်ဘီယိုတဲ့တော့ကသိမ့်တာမှာပဲလှူလိုက်တဲ့အတွက်ကုသိုလ်တော်ရမှာပဲသို့တော်ဒီစာအုပ်ကိုကြောင်းပြုတ်ပြီးတော့စာကြည့်တဲ့ပုံကိုလည်းပဲမရှိစာနာတဲ့ပုံကိုလည်းမရှိတော့အသိဉာဏ်ဘယ်သူမှမတူဘီယိုတဲ့ဒီလိုပိုးထိုးပြီးတော့ဆွေးသွားမှာဒါအဲ့ဒါအလှလို့ခေါ်ပါတယ်နောက်ပြီးတော့ကြောင်းကြီးတွေဆောက်ကြတယ်တန်ခါလည်းပဲမရှိဒီကြောင်းပေါ်မှာစာတင်စာချလည်းမလုပ်တရားထိုင်လည်းပဲမလုပ်ကြောင်းကြီးတွေတော့ခတ်ပြီးတော့ပိတ်ထားတယ်ဆိုရင်လှူတဲ့တက္ကရာကမှမှတွေးတိုင်းတွေးတိုင်းကုသိုလ်ဖြစ်ဖို့ရတာခဲရင်ပါတယ်ဒါကြောင့်မို့ကိုလှူမဲ့ကြောင်းဆောင်ကအသုံးကျစေခြင်းနဲ့မအောင်လှူရမယ်ဆိုရင်တကယ်စာတင်စာချလုပ်တဲ့နေရာတကယ်တရားထိုင်ပြီးတော့ဖျောက်တဲ့မေတ္တာပွားတဲ့နေရာဒီလိုနေရာရွေးချယ်ပြီးတော့လှူမှကိုလှူတဲ့လူကမအားတဲ့လှူဆိုတာဖြစ်တယ်ဆိုတဲ့အကြောင်းမစိုးရင်ဆရာတော်ဘုရားကြီးကတတိပေးပြီးတော့ဆုံးမခဲ့တယ်ပေါ့ဒါကြောင့်မိမိတို့လည်းပဲပရစေနာချစ်ချင်ပါတယ်ဆိုလို့ချင်းနောင်တရမဲ့လူမျိုးဘယ်တော့မှမလုပ်ပါနဲ့ကိုတက်နိုင်တဲ့လောက်လေးလှူပြီးတော့ကိုလူကိုတန်တန်ရှင်းရှင်းနဲ့လွတ်လွတ်ကျွတ်ကျွတ်စွန့်ကြဲပြီးတော့လှူလိုက်ပါတဲ့မျောလင်းကြက်ကြီးတွေနဲ့သွားပြီးတော့မလှူပါနဲ့အဲ့ဒါဆိုရင်ပရစေနာမဖြစ်နိုင်ဘူးတဲ့ပြီးတော့ကိုလူတဲ့ပစ္စည်းကိုလည်းပဲမအားတဲ့နေရာရွေးချယ်ပြီးတော့တကယ်သုံးပြုမဲ့နေရာလှူလို့ရှိရင်เจ้าหมูหลุดได้เลยส่วนที่เจ้าหมูมาหนีพี่แล้วตังกาโรชิเม็ดนี่สาตินสาแจ่มเลยส่วนอติญญ์นี่โดดทวามเลยที่เจ้าหมูมาหนีพี่แล้วเตียถ่ายไปพยาอุตเต็มเลยส่วนกุตุสิทธิ์นี่โดดทวามเลยแล้วสุแม่ญญ์ผู้ญญ์นี่ยะเลยส่วนไอ้นี่แม่ญญ์ผู้ญญ์อติญญ์นี่ฮะจ้องซอกแต่ตะกาเยอถอกปั่นเนี่ยยะตวาดาဖြစ်တယ်အတွက်တွေးလိုက်တိုင်းတွေးလိုက်တိုင်းဝမ်းမြောက်เสียဖြစ်တယ်အဲ့ဒါอปรสีรณาပဲတဲ့ဒါเจ้าหมูอปรสีรณาဆိုတာหลุပြီးတဲ့နောက်မှာလည်းပဲဝမ်းမြောက်ဝမ်းသာဖြစ်အောင်조사ပြီးတော့หลุရတယ်တဲ့သူများမြောက်ပြီးတိုင်းမหลุเนี่ยလို့ဆိုလိုရင်းဖြစ်တယ်ပေါ့ပရစေနာချိုးလို့ချင်းဘာဖြစ်တယ်ဆိုတော့ဖြစ်ရပွားတိုင်းမှာပစ္စည်းဥစ္စာတော့ပေါ်ပါရဲ့ဒါ ਈ မဲ့လို့ကိုဝမ်းကိုတောင်မတရာတဲ့ကဆင်းနေတဲ့ပုံကူကြီးဖြစ်တဲ့တယ်တချို့မှာပစ္စည်းဥစ္စာတော့ချမ်းသာပါရဲ့ဒါ ਈ မဲ့ကိုပစ္စည်းကိုတိုင်းလည်းမသုံးရဲ့သာသမီတွေလည်းပဲမပေးရဲ့လှူလည်းမလှူရဲ့ဆိုတော့နောက်ဆုံးသေရက်ကပြည်သူပိုင်သူနဲ့တိမ်သွားရတယ်အဲ့ဒီလိုပုံကူကြီးကဘာလဲဆိုတော့အလှလှပြီးတော့လှူပြီးတဲ့နောက်မှာနောင်တာတရားတွေနဲ့ဆုံးသက်တဲ့ပုံကူကြီးဖြစ်နေရှိတယ်လို့စာပေမှာဘုန်းကြီးတို့ကောက်ချက်ချပြတယ်ပေါ့နောက်ဆုံးအရေးကြီးတဲ့စေနာပါလဲဆိုတော့မုံစစေနာ မလူမီမှာဝမ်းမြောက်ဝမ်းသာဖြစ်ရတာကပုဗ္ဗစေတနာလူပြီးနောက်မှာလည်းဝမ်းမြောက်ဝမ်းသာဖြစ်တာကအပရစေတနာဒါတွေကိုဘုန်းကြီးသေချာလေးရှင်းပြောပြီးနောက်ဆုံးအရေးကြီးတာကဘာလဲဆိုတော့မုံစစေတနာတရံစေတံပတာတိတိဘေကဝေမဘုန်နိဗ္ဗာန်လူလားညိုသားညိုသမီးတို့ဤဒါဤငါဘုရားရဲ့သာသနာတော်၌ဒါရေကိုစွန့်ကြဲပေကံလူဒန်းနဲ့မျိုးကောင်းသားမျိုးကောင်းသမီးတို့တရံတရံတော်လူဒန်းနေစဉ်မှာစိတ်တံမိမိရဲ့စိတ်ကလေးကိုပတာရီတိကြည်လင်စေ၏ဣတိတို့ဘဂဝါသုံးလောကဒုတာရှင်တော်မြတ်ဗျာတိအဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတည်းဒီမုံစစေနာဆိုတာလှူဒန်းနေတဲ့အချိန်မှာတိတ်ပြီးတော့အရေးကြီးပါတယ်လှူဒန်းနေတဲ့အချိန်မှာဘယ်လိုစိတ်ထားရမလဲဆိုတော့တရံစိတ်တံပတာဒေတီတဲ့လှူဒန်းနေတဲ့အချိန်မှာမိမိစိတ်ကလေးကိုကြည်လင်စေရမယ်ဆိုတာတရာတရားပြဋ္ဌာန်းတဲ့ကုသိုလ်စိတ်စစ်စစ်ဖြစ်ရမယ်လို့ဒီလိုဆိုလိုရင်းဖြစ်ပါတယ်အဲ့တော့ဒကာဒကာမတွေကမေးเสียရှိတာပေါ့အရှင်ဘုရားလှူပါတယ်ဆိုမှတော့ကုသိုလ်စိတ်ဖြစ်မှာပေါ့လို့ဒီလိုတော့မေးလို့ရပါတယ်ဒါကဘုန်းကြီးတို့တာမညမျက်စိနဲ့ကြည့်တာပါဘုရားရှင်ရဲ့ဗိဓမ္မာဒေသနာတော်ဒီမှာဘယ်လိုဟောချက်ရှိတယ်လဲဆိုတော့လက်ဖြောက်တစ်ချက်တီးလောက်တစ်စက္ကန့်အတွင်းမှာဆိုရင်စိတ်တွေကဂရေတသိန်းလောက်ဖြစ်ပြက်တယ်တဲ့နန္တရားတွေကဘယ်လောက်ထိစိတ်တွေအမြန်ဆန်းပါတယ်ဘုန်းကြီးတို့လှူဒန်းနေတဲ့အချိန်မှာမိမိတို့ကတော့ကုသိုလ်စိတ်ဖြစ်တယ်လို့ထင်တာပေါ့ဒါပေမဲ့လို့ဘုန်းကြီးအကုသိုလ်ဖြစ်ပုံလေးတွေပြောပြပါမိမိရဲ့တန်ခါတော်ရှင်မြတ်တွေဆုံးကတ်တယ်မိမိရဲ့တန်ခါတော်ရှင်မြတ်တွေကိုသင်္ကန်းလှူတယ်ဒီလိုလှူဒန်းနေတဲ့အချိန်မှာဘယ်လိုဖြစ်မလဲဆိုတော့အာငါတို့ဒီလိုမလူလို့မကောင်းသေးပါဘူးဒီအသက်ရွယ်ဒီမလူမှာဗုဒ္ဓဘာသာတရားဖြစ်နေမှာမလူရင်ဘေးကကြေရကြီးရဲ့ဒီလိုလူလိုက်မှငါတို့ကိုလူပေါ်ရတယ်လို့ဘေးကနေပြီးတော့ချီးကျူးလိုက်မယ်စသည်ဖြင့်အကြေခံမှာကြောက်တဲ့အကုသိုလ်စိတ်တွေသူများချီးကျူးမှာလိုလားတဲ့အကုသိုလ်စိတ်တွေနဲ့လှူပြီးဆိုရင်ဘုန်းကြီးတို့စိတ်ကလေးကတော့တစ်စက္ကန့်လောက်လေးဖြစ်နေတာဒါပေမဲ့လို့ဉာဏ်မျက်စိနဲ့ကြည့်လိုက်လို့ရှင်အဲ့ဒီအကုသိုလ်အစုပုံကြီးကကြည့်လို့ရာစကောင်းလာဆိုလို့ရှိရင်ကလေးသိန်းတော့စုပုံနေတယ်ဆိုတော့အင်မတန်မှကြီးမားတဲ့ပုံကြီးဖြစ်သွားပါပဲအဲ့ဒါလှူဒန်းနေတဲ့ချိန်အကုသိုလ်စိတ်ဝင်လိုက်တာပဲတဲ့ဒီလိုလည်းပဲမဝင်ရဘူးနောက်တချို့ကြတော့ဘယ်လိုလဲဆိုတော့ဒီလိုလှူဒန်းလိုက်မှငါတို့ယာတုအာနာတက်နေတယ်ဒီလိုလှူဒန်းမှစီးပွားရေးတွေအဆင်ပြေလိမ့်မယ်ဒီလိုလှူဒန်းမှဖြစ်ရပွားတိုင်းမှစီးစဉ်ဥစ္စာနဲ့ပြည့်စုံစွာနေရတယ်စသည်ဖြင့်အကျိုးတွေကိုလိုလားပြီးတော့လှူလိုက်လို့ရှိရင်အဲ့ဒီလိုလားတဲ့အချိန်မှာလောဘတွေဘုန်းကြီးတို့မျက်စိနဲ့တည်းမြင်ကောင်းလို့ရှိရင်လက်ဖြောက်တစ်ချက်တည်းလောက်ကိုပဲဂရေတသိန်းလောက်ချစ်ပြီးတော့ပြက်တယ်ဆိုတော့အဲ့ဒီလိုချင်တက်မတ်မှုလောဘတွေကလည်းအပုံလိုက်ကြီးဖြစ်သွားတဲ့အခါကုသိုလ်ကမတန့်ရှင်းတော့ဘူးတဲ့အဲ့တော့တရံစိတ်တံပတာရီတိလှူဒန်းနေတဲ့အချိန်မှာစိတ်တန့်တန့်လေးကုသိုလ်စိတ်စစ်စစ်နဲ့လှူပါဆိုတာနဲ့ဆန့်ကျင်ဘက်ဖြစ်တော့မုံစစေနာမစစ်တော့မောင်စားစေနာမစစ်လို့ရှိရင်နိဗ္ဗာန်ရောက်ဖို့အတွက်ခက်တယ်တဲ့ဒီကုသိုလ်တွေကလောကီဖြစ်တဲ့လူချမ်းသာနတ်ချမ်းသာတော့ပေးမှာပါပဲနိဗ္ဗာန်အထိပေးဖို့ကတော့ခက်တယ်ဘာဖြစ်လို့လဲကုသိုလ်မစစ်လို့တဲ့မောင်စားစေနာမစစ်လို့အဲ့တော့ကောင်းပြီရှင်ဗျာတပည့်တော်တို့ဘယ်လိုစိတ်ထားနဲ့လှူရမှာလဲဆိုတော့တန်ဃာတော်ရှင်မြတ်တွေကိုလှူတဲ့အခါမှာခွင်တို့ယနေ့ဆွမ်းကတ်တယ်ဆိုရင်တပည့်တော်တို့ရဲ့ဆွမ်းမှုဖုံးပေးပြီးတော့တန်ဃာတော်ရှင်မြတ်တွေဆာလောင်မွတ်သိခြင်းယောဂကင်းစင်ပါစေဆိုတဲ့မေတ္တာတရားနဲ့လှူရပါတယ်ဘုရားတို့ရဲ့ဆုံးကိုဖုံးပေးပြီးတော့ယနေ့တိတိအတွက်စာသင်စာချဘုရားဝတ်တဲ့တရားထိုင်ခြင်းလုပ်လို့ပါစေအဲ့ဒီလိုလုပ်ပြီးတော့တန်ဃာတော်ရှင်မြတ်တွေတန်တမာတိညာဉ်တူတွေရပါစေဆိုပြီးတန်ဃာတော်ရှင်မြတ်တွေချမ်းသာတဲ့စေတနာတန်တန်နဲ့လှူပြီးဆိုရင်ကိုယ့်အတွက်ဘာဖြစ်ချင်တာညာဖြစ်ချင်တာသူများကြီးရဲ့မှာဒီစိတ်တွေမပါတော့တန်ဃာတော်ရှင်မြတ်တွေပေါ်မှာမေတ္တာစေတနာတွေချံယံပြီးတော့လှူလိုက်တော့ကုသိုလ်ပေါ်မှာကုသိုလ်ချံယံပြီးတော့လှူတော့အဲ့ဒါမုံစစေတနာတကယ်ကြည်လင်တဲ့စိတ်နဲ့လှူတယ်လို့ဘုန်းကြီးတို့ခေါ်ရပါတယ်တနည်းအားဖြင့်တော့ဘယ်လိုလှူမလဲဆိုတော့တန်ဃာတော်ရှင်မြတ်တွေချမ်းသာစေတဲ့စိတ်နဲ့လှူပြီးတဲ့အခါမှာကိုယ့်အတွက်ဘာတောင်းတရမလဲဆိုတော့ဒီကောင်းမှုကဣဒံမီပုံညာနိဗ္ဗာန်တပစ္စယောတုနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးတော့လှူလိုက်လို့ရှိရင်လည်းပဲမုံစစေနာစစ်ပြီးတဲ့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့နိဗ္ဗာန်ကိုမျက်မှောက်ပြုပြစေလို့နိဗ္ဗာန်ကိုညွှန်လိုက်တာနဲ့တကယ်နဲ့လူဘုံနတ်ဘုံဗြဟ္မာဘုံဆိုတဲ့32ဘုံထဲမှာမဖြစ်ပြစေနဲ့ဆိုတာအတူတူပဲ32ဘုံထဲမှာမဖြစ်ပြစေနဲ့ဆိုတာ32ဘုံပေါ်မှာတက်မတ်မောနေတဲ့လောဘကလွတ်မြောက်သွားပြီးတော့နိဗ္ဗာန်ကိုညွတ်သွားတာ32ဘုံကိုလိုချင်စိတ်မရှိတော့တာအဲ့ဒါဘုန်းကြီးတို့မုံစစီနဲ့လွတ်လွတ်ကျွတ်ကျွတ်လွတ်လာအဲ့ဒီလိုနိဗ္ဗာန်ကိုညွတ်လိုက်တဲ့တည်းပဲနဲ့32ဘုံကိုမမောမှုလောဘမရှိတော့ဘူးဆိုရင်ကုသိုလ်စိတ်စစ်စစ်နဲ့လှူတယ်လို့ခေါ်တယ်တဲ့ဒါကြောင့်မုံစစေနာစစ်ချင်လို့ရှိရင်နံပါတ်1လူကံပုဂ္ဂိုလ်တွေကိုချမ်းသာတဲ့စေတနာတန့်တန့်နဲ့လှူပါနံပါတ်2မိမိရဲ့အတွက်လည်းပဲ32ဘုံကိုမမောတဲ့တွေ့တာတဲ့စိတ်မရှိဘဲနဲ့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေဆိုနိဗ္ဗာန်ကိုညွတ်ပြီးတော့လှူလိုက်ပါအ အဲ့ဒါဆိုရင်မုံစားစင်နာစစ်ပြီတဲ့ဘုန်းကြီးတို့ဒီမုံစားစင်နာစစ်စစ်နဲ့လှူပြီဆိုလို့ရှိရင်နိဗ္ဗာန်အထိအထောက်ပံ့ဖြစ်ပါတယ်နိဗ္ဗာန်မရမချင်းမှလည်းပဲကြားထဲမှာလူချမ်းသာနဲ့ချမ်းသာဆိုတာမတောင့်တလည်းပဲကမ္မနိယာမှာသဘောတရားရာဒီအကုသိုလ်ကံလို့ရင်ဒီမကောင်းကျိုးပေးတယ်ဒီကုသိုလ်ကံလို့ရင်ဒီကောင်းကျိုးပေးတယ်လို့ပဲဒီဒါနမုံစားစင်နာနိဗ္ဗာန်ကိုဆူတောင်းထလိုက်တဲ့အတွက်နိဗ္ဗာန်မရမချင်းမှလည်းပဲလူချမ်းသာနဲ့ချမ်းသာဆိုတာမတောင့်တလည်းပဲလူလူပြီးသွားပါတယ်ဒါကြောင့်မို့တရံစိတ်တံပတာတိတိတဲ့မုံစားစင်နာစစ်ဖို့ဆိုရင်ကုသိုလ်စိတ်စစ်စစ်နဲ့တန်ဃာတော်ရှင်မြတ်ကြီးချမ်းသာတဲ့စေရနာတန်တန်ကိုယ့်အတွက်လည်းပဲ32ပုံကလွတ်မြောက်တဲ့နိဗ္ဗာန်ကိုညို့ပြီးတော့လှူဒန်းလို့ရှိရင်မုံစားစင်နာဖြစ်ပြီးတော့အဲ့ဒီညို့တံသူသမီးဟာစေနာသုံးတန်နဲ့ပြည့်စုံတယ်တဲ့ဒါကြောင့်မြတ်စွာဘုရားကလှူဒန်းတဲ့ပုဂ္ဂိုလ်တွေကလည်းပဲပုပ္ပစေနာမလူမီဝမ်းမြောက်မုံစားစင်နာလှူစေမှလည်းကုသိုလ်စိတ်တန်တန်နဲ့လှူပရစေနာကုပ္ပစီကိုလည်းပဲရွေးချယ်ပြီးတော့နောင်တမရမယ့်နေရာမျိုးတူလို့ရှိရင်စေနာသုံးတန်နဲ့ပြည့်စုံတယ်။အလူကံပုဂ္ဂိုလ်ကလည်းပဲလောဘဒေါသမောဟငြိမ့်ဖို့အတွက်ကျင့်တယ်ဆိုရင်အင်္ဂါ၃ပါးနဲ့ပြည့်စုံတယ်။အဲ့ဒီအင်္ဂါ၆ပါးနဲ့ပြည့်စုံတဲ့ကုသိုလ်တွေဟာရေတွက်လို့မရဘူးတဲ့။သမုဒ္ဒရာထဲရှိတဲ့ရေတွေကိုရေတွက်လို့မရတယ်လို့ဒီပုဂ္ဂိုလ်ရဲ့ကုသိုလ်တွေကလည်းရေတွက်လို့မရအောင်ပေါများပြီးတော့နောက်ဆုံးနိဗ္ဗာန်ကြီးမျက်ပေါက်ပြုတ်နိုင်ပါတယ်တဲ့။ကဲဒီတရားကိုလည်းပဲဘုန်းကြီးကရှင်ပြုအလှဆန်နဲ့ဆက်ပြီးတော့ရှင်ပြုတဲ့အပိုင်းလှူပေးတဲ့အပိုင်းကိုပြည့်စုံအောင်ဟောပြပြီးယနေ့တက္ကသိုလ်ကျောင်းတက္ကမတော်ကျုံးနဲ့တကွာရှင်လေးကျွန်းရွာသူရွာသားတွေဒီတရားကိုနာပြီးတော့ဒီတရားနဲ့အညီရှင်ပြုခြင်းလှူလှူလှုပ်ခြင်းမင်္ဂလာများကိုပြုနိုင်ကြပါစေအဲ့ဒီလိုပြုပြီးတော့ဒါနသီလဘာဝနာကောင်းမြတ်များကိုလည်းပဲစတဲ့တကူတနေ့တဲ့နေ့ကြိုးစားအထောက်နိုင်ကြပါစေအဲ့ဒီလိုဒါနသီလဘာဝနာများကိုကြိုးစားအထောက်ပြီးတော့နောက်ဆုံးမှာမဉ္ဇဉ်ပူဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုတင်မြှောက်စွာမျက်မှောက်ပြုနိုင်သောသူတော်ကောင်းများဖြစ်နိုင်ကြပါစေကုန်တည်း။ကေဖုန်ကြီးဟောခြင်းတဲ့တရားလည်းပဲအဆုံးသက်ပြီးရှင်ပြုအလှလူမောဒနာတရားတော်ဆိုတဲ့အတိုင်းရှင်ပြုတဲ့အပိုင်းမှာလည်းပဲနားလည်အောင်ပြောပြပြီးပြီ။အလှပေးတဲ့အပိုင်းမှာလည်းပဲကိုယ့်ရဲ့ပြည့်စုံရမယ့်အင်္ဂါလှူခံရမယ့်ပုဂ္ဂိုလ်ရဲ့အင်္ဂါကိုလည်းပဲပြည့်စုံအောင်ပြောပြပြီးအဲ့တော့ယနေ့ဘုရားတပည့်တော်တို့လှူတဲ့ကုသိုလ်ဟာနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးတော့တတ္တဝါတွေကိုအမြဝေမိမိအတွက်ရည်စက်ချမယ်ကဲရည်စက်ကွက်ကိုင်းအာလုံးရည်စက်ကွက်မပါလို့ရှင်လက်အုပ်ချီပြီးတော့အာလုံးလိုက်ဆိုကြ